of America in Burmese.
ကျွန်မမနက်ခင်းပါရှင်ဝါရှင်တန်နဲ့ရိုဗီဝေးမြို့ကန်တန်းကနေ2024မေလ24ရက်စနေနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက် 카라이트တွေလို့မကျင်းပါနိုင်မဲ့ဖြစ်နေပါတယ်။ကမ္ဘာတစ်လွှာကအလုပ်သမားတွေဟာဒီအလုပ်သမားတွေကိုစုစုဝေးဝေးကျင်းပါလေရှိပေမဲ့ဒီနှစ်မှာတော့နိုင်ငံအများပြားမှာနေအိမ်တွေမှာပဲနေဖို့အမိန့်တွေထုတ်ပြန်ထားသလိုခီးသွားတားမြစ်မှုတွေပါရှိနေတာကြောင့်အလုပ်သမားတွေကျင်းပါမဲ့အဖွဲ့တွေကလည်းတခြားနည်းလမ်းတွေနဲ့ကျင်းပါနေပါတယ်။တချို့ဥရောပနိုင်ငံတွေမှာအလုပ်သမားတွေပွဲကျင်းပါဖို့ဖြတ်သိမ်းတာရ ပွဲတွေကျင်းပကြပါတယ်။ဂျာမနီအလို့သမားတက်မကတွေကလည်းလူလူစုဝေးမှုအစားအင်တာနက်နဲ့ရေဒီယိုအသံလွှင့်ဌာနတွေကလည်းတဆင့်နိုင်ငံတွေပြောတာတီဂီတာနဲ့ဖျော်ဖြေတာတွေလုပ်ခဲ့ကြပါတယ်။ပြင်သစ်နိုင်ငံမှာလည်းနှစ်ဆင့်ကျင်းပနေကြအလို့သမားနေပွဲတော်နှစ်ခုမကျင်းပနိုင်ခဲ့ပါဘူး။ American ခြေဆက် John Hopkins တက္ကသိုလ်ရဲ့ထုတ်ပြန်ချက်အရတောက်ကြနေမှာကဘာတလွားဒီယောဂအကူးဆက်ခံရသူ 3.3 ခန်းကျော်နဲ့တည်ဆောင်းရသူက 23,400 နီးပါးရှိနေပြီဖြစ်ပါတယ်။ WHO ကဘာကျန်းမာရေးအဖွဲ့ကြီးအတွက်အမေရိကန်ကရန်ပုံငွေထောက်ပံ့မှုရပ်ဆိုင်းထားတဲ့ဆုံးဖြတ်ချက်ဟာ WHO အဖွဲ့ကြီးအတွက်တိတ်ကိုထိခိုက်စေတာကြောင့်ဒီဆုံးဖြတ်ချက်ကိုပြန်ပြီးရုပ်သိမ်းပေးဖို့စဉ်းစားတင်တယ်လို့ WHO အကြီးအကဲရဲ့အကြံပေးပုဂ္ဂိုလ်ဆင်နစ်ပစီဟာကပန်ကြားလိုက်ပါတယ်။အခုလိုရန်ပုံငွေဆိုင်းငံ့ထားလိုက်တာဟာWHO အဖွဲ့ကြီးရဲ့ကျန်းမာရေးဆိုင်ရာဆောင်ရွက်ချက်တွေကိုအကြီးအကျယ်ထိခိုက်စေတယ်လို့မီရှိဂန်စစ်တပ်ကတော့ပါမောက်ခတူလည်းဖြစ်ရှင်းနေတူလည်းဖြစ်တဲ့ဆင်းရက်ကပြောပါလေအခုလိုရန်ပုံငွေထည့်ဝင်ဖို့အတွက်ဆိုင်ငံ့ထားတာဟာကာကွယ်ဆေးထိုးတာလို့အသက်ပေါင်းများစွာကိုကယ်တင်နိုင်တဲ့လုပ်ငန်းတွေအတွက်အတားအဆီးဖြစ်စေတယ်လို့လည်းပြောပါလေမနစ်က WHO ရဲ့ဘတ်ဂျက်ငွေဒေါ်လာ6ဘီလီယံနဲ့မှအမေရိကန်ကထည့်ဝင်ငွေကဒေါ်လာ350ရှိပါလေကိုရိုနာဗိုင်းရပ်စ်ရောဂါစတင်ဖြစ်ပေါ်တာနဲ့ပတ်သက်ပြီးလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့အတွက်ဩစတြေးလျနိုင်ငံရဲ့တောင်းဆိုမှုဟာကုန်သွယ်ရေးဆိုင်ရာမှာပါရိုက်ခတ်မှုတွေရှိလာနိုင်တယ်လို့ဒီအစိုးရရဲ့သတိပေးချက်အတွက်ဩစတြေးလျလုပ်ငန်းရှင်ကြီးတွေကြားရိုက်ခတ်သွားစေပါတယ်။ဒီလိုစုံစမ်းမှုမျိုးကိုတခြားနိုင်ငံအစိုးရတွေကပါထောက်ခံအားပေးချဖို့အတွက်အမေရိကန်သမ္မတဒေါ်နယ်ထရန့်အစိုးရအဖွဲ့ကတိုက်တွန်းနေတာပါ။ဒါကြောင့်ကိုရိုနာဗိုင်းရပ်စ်ရောဂါဘယ်လိုဆက်ဖြစ်လာလဲဆိုတာနဲ့WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့ဒီယောဂဆိုင်ရာတုံ့ပြန်ကင်ကြယ်ပုံကိုလွတ်လပ်တဲ့ဆန်းစမ်းမှုလုပ်ဖို့ပြောနေတဲ့အမေရိကန်တိုင်းဩစတြေးလျကတန်ယုံလိုက်ပြောနေတယ်လို့လည်းတရုတ်ကဆွဆဲပါတယ်။ဒီသတင်းပတ်ထဲဩစတြေးလျသတင်းစာရဲ့မင်းမြန်ကမှာတရုတ်တမ်မတ်ကြီးကဩစတြေးလျဘက်ကအခုလိုဆန်းစမ်းမှုတွေလုပ်လာရင်တရုတ်ကျောင်းသားတွေနဲ့ခီးသွားတွေဩစတြေးလျနိုင်ငံကိုမလာဘဲတပိတ်မှောက်လာနိုင်တယ်လို့အမေသားနဲ့ဝိုင်းတွေအပါအဝင်အဓိကပုံကုန်တွေကိုပါတပိတ်မှောက်ဖို့ဖြစ်လာနိုင်တယ်လို့ပြောတာပါ။ဩစတြေးလျဝန်ကြီးချုပ်စကော့မော်ရဆင်ကတော့စုံစမ်းမှုလုပ်ဖို့တောင်းဆိုချက်ကိုမယုံသိမ့်တယ်လို့အခုလိုတောင်းဆိုတာဟာလက်ရှိဖြစ်ပွားနေတဲ့ကာယောဂါမျိုးနောက်ထပ်ဖြစ်မလာအောင်ကာကွယ်တာကလွဲပြီးတခြားဘာရည်ရွယ်ချက်မှမရှိဘူးလို့တောက်ကြနေမှာပဲပြောပါတယ်။ကမ္ဘာတလွှားကိုရိုနာဗိုင်းရပ်စ်ကာယောဂါကြောင့်လွန်ခဲ့တဲ့နှစ်လအတွင်းသတင်းသမားဒါဇင်နဲ့ချီတည်ဆုံးခဲ့ရပြီးဒီယောဂါနဲ့ပတ်သက်တဲ့သတင်းရယူရမှာသူတို့ဟာကိုယ့်ကိုယ်ကိုမကူးဆက်အောင်အကာအကွယ်ကောင်းကောင်းမရှိတာကိုစိတ်မကောင်းစရာတွေ့ရတယ်လို့တရင်လလခွန်အဖွဲ့ကြီးကတောက်ကြနေမှာပြောပါလေမေလာ3ရက်တနင်္လာနေ့မှာကြာရောက်မဲ့ World Press Freedom Day နိုင်ငံတကာသတင်းလလခွန်နေ့မှာတိုင်ခင် PEC သတင်းသမားများအဖွဲ့ကအကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပြီးသတင်းသမားအများပြားဟာဒီကယောဂါဆင်ရသတင်းရယူရမှာသူတို့ကိုယ်တိုင်အန္တရာယ်တွင်းနဲ့ရောက်သွားပြီးယောဂါအကူဆက်ခံရသူအများပြားရှိနေတယ်လို့ပြောပါလေမတ်လ1ရက်နေ့ကစပြီးနိုင်ငံပေါင်း23နိုင်ငံမှာသတင်းသမား55ဦးသေဆုံးခဲ့တာတွေ့ရကြောင်းလည်းသူတို့အားလုံးဟာသတင်းရယူရင်ယောဂအကူဆက်ခံရတာဟုတ်မဟုတ်တော့ဘူးဒီမသိသေးဘူးလို့ PEC ဖွဲ့အကြီးအကဲမှာဖော်ပြထားပါတယ်။အခုလိုကဘာတလွားဒီယောဂပိုအကူဆက်ခံရပြီးလူပေါင်း 23,000 ကျော်တည်ဆုံးနေရချိန်မှာတော့တချို့နိုင်ငံတွေကသတင်းဖြတ်တောက်မှုလုပ်တာအင်တာနက်ဖြတ်တောက်တာနဲ့သတင်းတောက်တွေကိုနှုတ်နေရောကိုထိလျောက်ပါအနှောက်ယှက်ပေးတာတွေတွေ့ရပြီးနိုင်ငံတကာသတင်းလွတ်လပ်ခွင့်နဲ့ကြောက်တဲ့ဒီသတင်းပတ်တွေမှာကျုံနေရတယ်လို့လည်းပြောပါတယ်။
American တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းနိုမီတာ24 kHz 12.3 ဘိုင်းနိုမီတာ40 kHz 8.3 ဘိုင်းနိုမီတာ51 kHz 5805နဲ့ဘိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်ကျွန်တော်ရမထုံမှာတရိပ်တွေကိုဆက်လက်ကြီးညာပေးသွားပါမယ်အပြည်ပြည်ဆိုင်ရာလူသမားများနဲ့မေဒီနဲ့ကြောက်ရောက်တဲ့မေလာတရက်ဒီမှာပဲဥရောပသမဂ္ဂ EU ကမြန်မာနိုင်ငံအတွင်း COVID-19 ကိစ္စကြောင့်အလုပ်ပြုတ်ခဲ့ကြရတဲ့မြန်မာလူသမားတွေကိုငွေကြေးအကူအညီတွေစတင်ပေးနေပြီဖြစ်ပါတယ်။ဥရောပသမဂ္ဂရဲ့မြန်ကူရေးပေါ်ရန်ငွေကပထမတုပ်အဖြစ်အထက်ချုပ်လုပ်ငန်းတွေကနေအလုပ်လက်မဲ့ဖြစ်ခဲ့သူ3000ကိုတူးဦးကိုမြန်မာငွေ5000ကျော်ငွေသားနဲ့ထောက်ပံ့ပေးတာဖြစ်တယ်လို့လည်းEU ကပြောပါတယ်ဘီရန်ဒလာအတွင်းလုပ်ငန်းရပ်ဆိုင်ခံရသူတွေနဲ့အလုပ်ထုတ်ခံရသူတွေအတွက်လေဇွန်နဲ့ဇူလိုင်လ3လစာငွေကြေးအထောက်ပံ့ပေးတာဖြစ်ပါတယ်ဖြစ်ပါအဝယ်တွေကအရင်ပါယူထားတဲ့ order တွေကိုဖျက်သိမ်းတာရွှေ့ဆိုင်းတာနဲ့ short ချတာတွေကြောင့်နောက်လာမယ့်လတွေမှာအထည်ချုပ်လုပ်ငန်းအတွက်အခက်အခဲတွေကြုံတွေ့ရနိုင်တယ်လို့လည်း EU ကပြောပါတယ်အခုလိုတစ်ကမ္ဘာလုံးအကြတဲ့စိုက်ချိန်မှာစီးရင်တော့ပါသူတွေကထိခိုက်ခံစားရတာအများဆုံးမို့တစ်ကမ္ဘာလုံးအနေနဲ့အကာအကွယ်မဲ့သူတွေအတွက်လူမှုဖူလေးစနစ်ကိုတွတ်တောက်လုပ်ဖို့လိုကြောင်းနဲ့မြန်ကူရေးပေါ်ရမုံငွေဟာဥရောပသမဂ္ဂနဲ့မြန်မာလုံးသမားထောင်ပေါင်းများစွာကြားသွေးစည်းညီညွတ်မှုကိုပြသတာပဲလို့လည်းမြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂရဲ့တာမတ်ကြီးခရစ်စတင်ရှမစ်တကပြောပါရယ်အလုသမာလူမှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနဝန်ကြီးဦးသိန်းစွေကတော့မြန်ကူစီစဉ်ကတည်းကမြန်မာလူသမားတွေကိုထောက်ပံ့ပြီးလို့ EU ကိုကျေးဇူးတင်ရှိကြောင်းပြောပါရယ်အခုပထမတော့အကူအညီရရှိသူတွေတဲ့ February လနဲ့ March တွေကအလုရက်ဆိုင်ခံရတဲ့စက်ယုံ6ယုံကအလုသမားတွေပါဝင်ပါတယ်နောက်လာမယ့်သတင်းပတ်တွေမှာမြန်ကူအနေနဲ့မြန်မာလူသမားစုစုပေါင်း9000ဝန်းကျင်ကိုကူညီပေးနိုင်လိမ့်မယ်လို့ခမန်းထားပါရခင်ဒုက္ခသည်တွေနဲ့နိုင်ငံသားအလုပ်သမားရာပေါင်းများစွာကိုနိုင်ငံတွင်းတရားမဝင်နေထိုင်တဲ့အကြောင်းပြချက်နဲ့မလေးရှားအာဏာပိုင်တွေကတောက်ကြတွေကဖမ်းဆီးထိန်းသိမ်းလိုက်တယ်လို့လူခွေရေးလှူရှားသူတွေကပြောပါတယ် COVID-19 ရောဂါပြန့်နှံ့တာကိုထိန်းချုပ်ဖို့အသွားအလာတွေပိတ်ပင်တားဆီးထားချိန်မှာအခုလိုဖမ်းဆီးလိုက်တာလည်းဖြစ်ပါတယ်နိုင်ငံသားအလုပ်သမားတချို့ကတဆင့်ရောဂါကူးစက်မှုတွေရှိတဲ့ဆိုပြီးဆက်ဆွဲချက်တွေနဲ့အတူအဲ့ဒီလူသမားတွေဟာအစိုးရအတွက်ဝန်ထမ်းဝင်ဖို့ဖြစ်စေတယ်ဆိုရဲပြောဆိုချက်တွေနဲ့လက်တလုံးမှာမလေးရှားနိုင်ငံအတွက်မကျေနပ်မှုတွေထွက်ပေါ်နေခြင်းလည်းဖြစ်ပါတယ်နိုင်ငံသားအလုပ်သမားတွေထောင်နဲ့ချီနေထိုင်ကြတဲ့မြို့တော်ကွာလာလမ်ပေါ်မှာတောက်ကြံတွေကလူမှုကြီးကြပ်ရေးအဖွဲ့ကရှောင်းတခင်ဝင်ပြီးဖမ်းဆီးသွားတာဖြစ်တယ်လို့လူခွေရေးလှူရှာမှုအဖွဲ့ကပြောပြီးဓာတ်ပုံတွေကိုလည်းလူမှုကွန်ရက်တွေမှာတင်ထားခဲ့ပါတယ်အဲ့ဒီလူသမားတွေဖန်စီခံရတဲ့နေရာဟာကိုရိုနာဗိုင်းရပ်စ်ကူးစက်မှုပြင်းထန်လာတဲ့အကြောင်းတိတိကျကျအသွာလာပိတ်ထားတဲ့အဆောက်အဦ3ခုရှိတဲ့နေရာနားမှာဖြစ်ပါတယ်။နိုင်ငံသားအလုပ်သမား900ကျော်ကိုဖန်စီသွားခဲ့ပြီးဒီထဲကလေးငယ်တွေလည်းပါပြီးရိုဂျာဒုက္ခသည်တွေလည်းပါဝင်တယ်လို့လူခွေရေးစောင့်ကြည့်နေလိုက်ရဲ့ဖွဲ့ HRW နဲ့ Asia Pacific ဒုက္ခသည်ခွေရေးဆိုင်ရာကွန်ရက် APRRN တို့ကပြောပါတယ်။အိန္ဒိယနိုင်ငံမှာ COVID-19 ကပ်ရောဂါကာကွယ်ထိန်းချုပ်ရေးအိမ်ပြန်မထွက်ရမယ့်ကိုမေလ၄ရက်နေ့ကစလို့နောက်ထပ်သတင်းနှစ်ပတ်ထပ်တိုးလိုက်ပါတယ်။ဒါပေမဲ့ရောဂါကူးစက်နိုင်ခြေနဲ့ပါတဲ့လိမ္မော်ရောင်နဲ့အဆေးရောင်အဆင့်သတ်မှတ်ထားတဲ့ပြည်နယ်တွေမှာတော့ဖြည့်ဆော့မှုတွေအတန်းအသင့်လုပ်ပေးသွားမယ်လို့အိန္ဒိယပြည်ထောင်စုဝန်ကြီးဌာနကတောက်ကြံလေးကထုတ်ပြန်တဲ့ကြေညာချက်မှာပါရှိပါတယ်။လေယာဉ်ယထာကားနဲ့ခီးသွားလာတာကုန်းလမ်းကနေပြည်နယ်တွေကြားကူးလူသွားလာတာတွေကျောင်းကောလိပ်ဈေးဆိုင်ဟိုတယ်စားတောက်ဆိုင်နဲ့ရုပ်ရှင်ရုံတွေနဲ့ဝတ်ပြုစုဆောင်တဲ့နေရာတွေကိုတော့နိုင်ငံတော်ဆက်ပြီးပိတ်ထားအောင်မှာဖြစ်တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။ပြည်နယ်တစ်ခုနဲ့တစ်ခုအကြားကွန်ပစ္စည်းတည်ယူပို့ဆောင်ရေးနဲ့မရှိမဖြစ်ကွန်ပစ္စည်းတွေထုတ်လုပ်တာနဲ့ပြန်ပြူတာတွေကိုတော့ကတ်တတ်ထားပြထားခြင်းမရှိပါဘူး။တနိုင်ငံလုံးအတိုင်းအတာနဲ့အိမ်ပြန်မထွက်ရအမိန့်ကိုမလ25ရက်နေ့ကလေးကချမှတ်ထားတဲ့အိန္ဒိယနိုင်ငံမှာရောဂါကူးစက်ပြန့်နှံ့မှုအတိုင်းအတာအရပြည်နယ်ရေအလိုက်အနေရောင်အဆင့်လိမ္မော်ရောင်အဆင့်နဲ့အဆင့်ရောင်အဆင့်တွေကိုအာဏာပိုင်တွေကသတ်မှတ်ပေးထားခဲ့ပါတယ်။ New Delhi, Mumbai, Bengaluru, Chennai နဲ့ Ahmedabad မြို့ကြီးတွေကိုရောဂါကူးစက်နိုင်ခြေမြင့်မားတဲ့အနေရောင်အဆင့်သတ်မှတ်ထားပြီးတိကျတဲ့ကန့်သတ်ချက်တွေကိုဆက်လက်ချမှတ်ထားပါတယ်။အဆင့်ရောင်အဆင့်သတ်မှတ်ခံရဖို့ကတော့နေရာဒေသတစ်ခုမှာသတင်းသုံးပတ်ဇက်တာရဲ့ရောဂါကူးစက်မှုအသင့်မရှိမှသတ်မှတ်ခံရမှာဖြစ်ပြီးဖြေလျှော့ပေးတာတွေကိုပြုလုပ်ပေးသွားမှာဖြစ်ပါတယ်။တရုတ်နိုင်ငံနိုင်ငံပိုင်သတင်းဌာနကြီးတွေမှာအလုပ်လုပ်ခဲ့ပူးတဲ့သတင်းတောက်ချန်ဂျီရန်ကိုတရုတ်အာဏာပိုင်တွေကထောင်ဒဏ်15နှစ်ချမှတ်လိုက်ပါတယ်။အာဏာရပြည်ကွန်မြူနစ်ပါတီကိုဝေဖန်တိုက်ခတ်ခဲ့တဲ့အမှုကြောင့်လို့တရားဝင်ကထုတ်ပြန်တဲ့စာရွက်စာတမ်းတွေမှာဖော်ပြထားပါတယ်။သတင်းဌာနတွေနဲ့မီဒီယာတွေဟာကွန်မြူနစ်ပါတီရဲ့အကျိုးအတွက်အမှုထမ်းဆောင်ရမယ်ဆိုပြီးအမိန့်ထုတ်ထားတဲ့သမ္မတရှီဂျင်ပင်လက်ထက်မှာတရုတ်အစိုးရကသတင်းလွတ်လပ်ခွင့်ကိုပိတ်ပင်နေတာမှာချန်ဂျီရန်ဟာအပြစ်နဲ့ဆုံးပြစ်ဒဏ်ချမှတ်ခံရသူတူဖြစ်ပါတယ်။ပြည်သူ့နေရှင်သတင်းစာရဲ့သတင်းတော်ဟောင်ချန်ဟာရံမီးစာကိုဆွဲပြီးဒုက္ခရှာသူဖြစ်တယ်လို့ တရားမဝင်စီးပွားရေးလုပ်ငန်းနဲ့လက်ပေးလက်ယူတွေလုပ်ခဲ့တယ်လို့ခုနှစ်ပြည်နယ်တရားရုံးရဲ့ကြေညာချက်မှာပါရှိပါတယ်။ရန်ပီးစာကိုဆွဲပြီးဒုက္ခရှာသူဆိုတဲ့ဆွဲချက်ဟာတရုတ်အစိုးရကိုဝေဖန်သူတွေကိုအပြစ်ပေးရမှာတရုတ်အာဏာပိုင်တွေကရှမ်းဖာယန်ကအသုံးပြုတဲ့ဆွဲချက်တစ်ခုလည်းဖြစ်ပါတယ်။စနေနေ့မနေ့နောက်ဆုံးရသတင်းတွေကိုနားဆင်ရပြီးမှာတော့သတင်းလွှာနေတဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
။ထိုင်းတက်ကမြန်မာလူသမားတွေကိုပြန်ပြီးစတင်လက်ခံတဲ့ဒီကနေ့မေလ10ရက်နေ့မှာပဲထိုင်းနိုင်ငံမဲဆောက်ဖက်ကနေလူသမားတွေဟာမြန်မာဘက်ကိုပြန်လာတဲ့သတင်းကိုပြောပြပါမယ်။ဒီမှာအေးအေးမှာပါ။ထိုင်းနိုင်ငံကနေရက်ပြန်လာကြတဲ့မြန်မာလူသမားတွေကဗန်ကောက်နဲ့တခြားမြို့နယ်တွေကပြန်လာကြတဲ့လူသမားတွေကတော့ထိုင်းနိုင်ငံရဲ့အရေးပေါ်အမိန့်ကြောင့်အပြန်လာနိုင်ကြသေးပြီနဲ့မိလာတီးရဲ့နေ့မှာတော့မဲဆောက်ကအလုသမားများစတင်နေရပြန်လာကြကြောင်းပြည်နယ်မြောက်ပြည်မြို့ကပြည်နယ်ကတော်အမတ်ဦးတန်းစရာမှပြောပါရယ်
။ဒီနေ့ကတော့ကျွန်တော်ဒီမဲဆောက်ဘက်ကလာကြတာဗျ။အဲဒီမဲဆောက်ဘက်ကနေပြီးတော့ကျွန်တော်ကနော်
။ဟုတ်ကဲ့။
ဒီနေ့ကင်းပိုင်းတော့စပြီးတော့ရပါတော့။ဘောနောဘောနောကျွန်တော်တို့ဒီဘောနောဘောနောကျွန်တော်တို့ဆောက်လာပြီးကျင်းလို့ကျင်းငါးပြည့်ရရှိတယ်နော်။ဒီစပ်ပြီးဝင်တော့ကျွန်တော်တို့တော့ဝင်နေစတော့တက်ခံပြီးတော့ဆင်းနေတယ်နော်။ဒီကဒီလိုဝင်နေတော့ဒီမဲဆောက်ဘက်ကျမှရှိတဲ့လူတွေပေါ့အင်းရှိတဲ့လူတွေကျွန်တော်တို့ကဆိုတော့နေတဲ့ဖြစ်ပြီးတော့တောင်းနေပါတော့
ဟုတ်ကဲ့
ဒီမှာဘာလို့မလာပြီးတော့
အစ်ကြီးကတော့ထိုင်းနိုင်ငံအတွင်းမှာ COVID-19 အရေးပေါ်ကာလကိုတက်တန်းတက်လာတိုးထားတာကြောင့်ညမထွက်ရနဲ့ဆိုင်းရိုင်းတစ်ခုနဲ့တစ်ခုဆက်ကျော်သွားလာတာတွေကိုမေလကုန်ပြီးလုံးလုံးမရပါဘူးဒါကြောင့်လည်းတခြားခရိုင်တွေကမြန်မာအလို့သမားတွေနေဆက်အထိကျန်လာနိုင်ဖို့အတွက်မြန်မာနိုင်ငံသားရဲ့ဥရိသနာနဲ့သက်ဆိုင်ရာဌာနတွေကထိတိုင်းနေကြတယ်ဆိုပြီးမြန်မာတန်ရုံးကပြောပါတယ်မကြသေးခင်ရက်ပိုင်းမှာပဲပြည်내မှုတွေရနိုင်တယ်လို့ယူဆရကြောင်းပြည်내မြောက်ပြည်ခရိုင်ကအာဏာပိုင်တွေကလည်းဆိုပါတယ်ဒီရက်ပြန်နိုင်ရေးဆောင်ရွက်နေချိန်မှာမြန်မာဖြစ်တဲ့ဟုတ်သမားရဲ့အနေနဲ့ခိုင်းစက်မှိုက်ဌာနကသတ်မှတ်ထားတဲ့အတိုင်းနေထိုင်ကြဖို့လူစုလူဝေးမလုပ်ကြဖို့တူးနဲ့တူသတ်မှတ်တဲ့အကွာအဝေးမှာနေကြဖို့ခိုင်းနိုင်ငံရဲ့နှုတ်ကြားချက်တွေကိုလိုက်လာကြဖို့ကိုလည်းခိုင်းနိုင်ငံဗန်ကောက်မှာရှိတဲ့မြန်မာတန်ရုံးကလည်းတိုက်တွန်းထားပါတယ်။ကျမမအေးမှာခိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ
။ကျမကစုမုံပါရှင်စင်ကာပူနိုင်ငံမှာအလုံးလောက်ကင်ခွင့်ကင်ဆောင်ထားတဲ့နိုင်ငံသားအလုံးသမားတွေနဲ့မိသားစုတွေနေအိမ်ထဲမှာပဲနေရမယ် stay home order အမိန့်နောက်ထပ်14ရက်ထပ်တိုးမြှင့်လိုက်တဲ့အကြောင်းကိုပြောပြပေးကြပါမယ်။ဟုတ်ပါတယ်စင်ကာပူနိုင်ငံနဲ့ကစောက်လုပ်ရေးလုပ်ငန်းခွင်တွေကဝတ်ပါမယ့်အလုံးလောက်ကင်ခွင့်ပါမယ့်ကင်ဆောင်ထားတဲ့သူတွေစင်ကာပူနိုင်ငံအတွင်းအလုံးလောက်ကင်ခွင့် aspas ကင်ဆောင်ထားတဲ့နိုင်ငံသားအလုံးသမားတွေနဲ့သူတို့ရဲ့မိခိုးမိသားစုတွေနေအိမ်ထဲမှာပဲဆက်နေကြဖို့ stay home order 14ရက်ထပ်တိုးတဲ့အမိန့်ကြေညာချက်ကိုစင်ကာပူအစိုးရကတောက်ကြနေမှာထုတ်ပြန်လိုက်တာပါအထူးသဖြင့်ကတော့အလုံသမားတွေထဲမှာ COVID-19 ကူးစက်ပြန့်နှံ့မှုကိုကာကွယ်တားဆီးရဲ့အတွက်ရည်ရွယ်ပြီးတော့မေလ၄ရက်နေ့အထိနေအိမ်ထဲမှာပဲနေထားဖို့ပထမထုတ်ပြန်ထားတဲ့အမိန့်ကိုမေလ17ရက်နေ့အထိနောက်ထပ်14ရက်ထပ်တိုးလိုက်တဲ့အကြောင်းစင်ကာပူကျန်းမာရေးဝန်ကြီးဌာနလုံသားရင်းမြစ်ဆိုင်ရာဌာနနဲ့စောက်လို့ရေးဝန်ကြီးဌာနတို့ပူးတွဲထုတ်ပြန်တဲ့အမိန့်ထဲမှာဖော်ပြထားပါတယ်။အခုလိုမျိုးရက်တိုးအမိန့်ထုတ်ပြန်လိုက်တာနဲ့ပတ်သက်လို့စင်ကာပူနိုင်ငံကမ်းလွန်ရေးနံတည်ဆောက်ရေးလုပ်ငန်းကလုပ်ငန်းဝင်ပေးခြင်းလုံခြုံရေးဆိုင်ရာဌာနမှဦးတင်မင်းက VOA မြန်မာပိုင်းကိုပြောပြပါတယ်။
ကျွန်တော်တို့ဒီအာရာပိုင်၃ခုတွေကိုဒီပေါ့ပြော်ဒီစာကိုထုတ်တယ်ပေါ့လေဆက်လို့ရလုပ်ငန်းမှာရှိတဲ့ဒီ work pass holder ဒီမှာအဲ့လိုကူးစက်မှုတွေကိုလည်းသူတို့ကအတက်နိုင်ဆုံးအပိဖက်ပြီးပြအောင်လုပ်ချင်တယ်အဲ့ဒီတည်းဒီကျမကြီးဝန်ကြီးဌာနအကြံပေးချက်အရာပေါ့လေလေးရင်းကစပြီးတော့နောက်ထပ်14ရက်ပေါ့လေ18ရက်နေ့မေအထိပေါ့ညတကောင်အထိအကျုံးဝင်တယ်ဆိုပြီးသူတက်ပြီးကြေညာလိုက်တယ်အဲ့ဒီကြေညာတဲ့အချိန်မှာကျွန်တော်ဆက်လို့လုပ်ငန်းက work permit ဒီပါမယ် S pass ပါမယ်ပြီးတော့ကျွန်တော်တို့ဒီတချို့consulting ကဒီ pass holder မှာ dependent pass holder ရှိတယ်သူတို့ family တွေပေါ့သူတို့ပါအကျုံးဝင်တယ်အဲ့တော့သူတို့အလုံးအိမ်မှာပဲနေရမယ်ဆိုတဲ့အမိန့်ထုတ်ပြန်ချက်ပေါ့လေ
စင်ကာပူနိုင်ငံမှာတော့ COVID-19 ကူးစက်ခံရသူတွေလည်းစင်ကာပူမှာလာရောက်လုံလောက်ကိုင်နေတဲ့ပြည်ပအလုံးသမားအများစုပါဝင်နေပြီးတော့ဒီအထက်မှာတော့မြန်မာအလုံးသမား140ဝန်းကျင်ကူးစက်ခံနေရပါတယ်ဒီကူးစက်မှုတွေကိုထိန်းချုပ်နိုင်အောင်အစိုးရအနေနဲ့နီလန်းပေါင်းစုံနဲ့ထိန်းချုပ်နေတယ်ဆိုတာကိုလည်းစင်ကာပူအစိုးရရဲ့နေရင်လိုထုတ်ပြန်ချက်ထဲမှာပြောထားပါတယ်မိသားစုတွေကပါဝင်တဲ့အခြေအနေအသေးစိတ်လုပ်ငန်းဝင်ဘေးကင်းလုံခြုံရေးပိုင်းဆိုင်ရာဌာနမှဦးတည်မင်းကရှင်းပြပါတယ်
အကဲကဲက stay home တို့ကနေလာလို့ဆိုတော့အိမ်မှာတော့နေကြတာပဲဘူး။အခုရှိတာအပြင်ထွက်လို့မရတာတခုတည်း။ဈာမကြီးဘိုင်းကတော့စင်တန်ပါညာကိုဘယ်လိုကောက် suspectation နေလဲဆိုပြီးလဲကျွန်တော် ambulance ကို activate လုပ်ပြီးတော့ခေါ်တော့လို့ရတာပေါ့လေ။ဒါပေမဲ့ကျွန်တော်တခုပြောချင်တာကကျွန်တော်တို့နေစဉ်ကူးစက်မှုလုံထုတ်ပြန်တဲ့အခါမှာ work pass holder တွေကနေစဉ်လို့ပါတယ်။ work pass holder ဆိုကျွန်တော်ပြောတာကအဆောင်တွေပြောတာမဟုတ်ဘူး။အဆောင်ကတက်တက် community infection ကိုပြောတာ။ community ကူးစက်တဲ့အထဲမှာဆိုရင်ဒီမှာနေတော့ work pass holder တွေကူးစက်နေတာကအခုထိရှိနေတုံးလို့အစိုးရက တွေ့ရတယ်ဗျ။အဲ့ဒါကြောင့်လည်းကျွန်တော်ထင်တယ်ဒီ stay home notice ကိုထားပြီးတော့ပြန်စစ်နေသလားလို့မပြောတတ်ဘူ
း။နေအိမ်ထဲမှာပဲနေရတဲ့အချိန်လုံသားတွေနေနာမှုမရှိအောင်လောက်ခလာစားစီစဉ်ပေးထားတဲ့အကြောင်းကိုလည်းစောလုံရေးလုပ်ငန်းဝင်မှလောက်ကင်နေတဲ့မတ်ရွှေစင်ကသူ့အတွေ့အကြုံပြောပြပါရယ်။ထပ်တော့
လိုက်တဲ့လူကလုံးဝထွက်လို့မရဘူး။အဲ့တော့အခက်အခဲဖြစ်နေဒီထပ်တော့လိုက်တဲ့သူတွေအဲ့ဒါလေခဏခဏအမောအားဆက်တယ်လေတို့ကအပြင်ထွက်လို့မရဘူး။ဘဝမရ။
စင်ကာပူနိုင်ငံကတည်ယူပို့ဆောင်ရေးကုမ္ပဏီမှာလုပ်လုပ်ကိုင်နေတဲ့ကိုအောင်ဝင်းထွက်ကလည်းနေနေထဲမှာပဲနေဖို့အမိန့်ထုတ်ခံထားရတဲ့မြန်မာလူသမားတွေရဲ့လူအပ်ချက်တွေကိုစင်ကာပူရမြန်မာတွေဘက်ကလိုက်လံကူညီပေးနေတဲ့အခြေအနေကိုပြောပြပါရစေ
။ဒီကတော့တို့လူတွေကိုလမ်းပေါ်မှာထွက်စီနေတာပဲလေ။ construction site ပေါင်းစင်အောက်ကနေပြီးတော့အလုပ်ရထားတဲ့ကျွန်တော်တို့မြန်မာတွေကဒီမှာ civil engineering site မှာအလုပ်လုပ်နေတာအများကြီး။ကျွန်တော်လေးစိတ်ပူတာတို့စားဖို့တောက်ဖို့အတွက်ပေါ့နော်။ဝယ်ဖို့ချမ်းဖို့တို့လိုမယ်။အဲ့ဒါတွေကတော့မြန်မာ society ကတော့လိုက်လုပ်ကူညီပေးနေတာပေါ့။ကျွန်တော်တို့လိုပေါ့ဗျာ။တည်တဲ့လူတွေလိုက်ဝယ်ပေးတာပေါ့နော်
။စင်ကာပူနိုင်ငံအတွင်းမှာတော့အလုပ်လုပ်ကိုင်ခွင့်ပါမစ်ကိုင်ဆောင်သူမြန်မာစုစုပေါင်းကတော့တိတ်တဲ့ချီပြီးရှိပါတယ်။စင်ကာပူနိုင်ငံဆိုင်ရာမြန်မာတန်ယုံဘက်ကတော့မြန်မာနိုင်ငံသားတွေတက်နိုင်တဲ့လောက်အပြေမထွက်ကြဖို့လူစုလူဝေးတွေရှောင်ကြဖို့နဲ့စင်ကာပူကျန်းမာရေးဝန်ကြီးဌာနရဲ့ညွှန်ကြားချက်တွေကိုလိုက်နာကြဖို့တိုက်တွန်းထားသလိုနေဖို့အခက်အခဲဖြစ်နေတဲ့သူတွေနေရပြန်ရေးအတွက်ကိုလည်း relief flight လေကြောင်းလိုက်နေညှိနှိုင်းပြီးအစီအစဉ်တွေဆောင်ရွက်ပေးနေပါတယ်ရှင်
။မိဂန်ပြည်အောင်စုမှာတော့ကိုရိုနာဗိုင်းရပ်စ်သတင်းချက်လက်နဲ့ပတ်သက်ပြီးလူတွေရဲ့သဘောထားအမြင်တွေကလည်းအမျိုးမျိုးကွဲနေကြပြီးဗိုင်းရပ်စ်နဲ့ပတ်သက်ပြီးအင်ဂျီတော်ကထုတ်ပြန်တဲ့သတင်းတွေကိုအတော်များများမယုံကြဘူးလို့စစ်တမ်းတစ်ခုကဖော်ပြနေပါတယ်။ AP သတင်းကိုအခြေခံပြီးတော့ကျွန်တော်ရန်တိုင်းကပြောပြပေးမှာဖြစ်ပါတယ်။အမေရိကန်မှာတော့လူတွေဟာဗိုင်းရပ်စ်ကူးစက်မခံရအောင်အိမ်ထဲကနေအပြစ်မထွက်ဘဲနေနေကြတဲ့အချိန်တွင်တချို့မိသားစုတွေမှာတော့ဗိုင်းရပ်စ်နဲ့ပတ်သက်ပြီးဘယ်သတင်းကိုယုံလဲဆိုတာငြင်းခုန်မှုတွေလည်းရှိနေပါတယ်။ AP သတင်းဌာနနဲ့ NORC လူမှုဆက်ဆံရေးသုတေသနဌာနတို့ပူးတွဲပြီးဧပြီလလယ်မှာကောက်ယူခဲ့တဲ့စစ်တမ်းအရာတော့ဗိုင်းရပ်စ်သတင်းချက်လက်နဲ့ပတ်သက်ပြီးတော့အမေရိကန်ကလူ3ပုံ2ပုံလောက်ကပဲမိတ်ဆွေတငယ်ချင်းတွေနဲ့မိသားစုဝင်တွေကိုအတော်လေးယုံကြည်ရတဲ့သတင်းရင်းမြစ်ဖြစ်ရှုမြင်ကြတယ်လို့ဆိုပါတယ်။ဂျာမနီနိုင်ငံစတူဂတ်မြို့မှာနေထိုင်တဲ့ဂျွန်မန်လီကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့အချိန်မှာသူညီမက Fox သတင်းဌာနနဲ့သမ္မတ ထရမ့်တို့ပြောတဲ့ငပြားစည်းကိုသုံးဖို့တိုက်တွန်းခဲ့ပါတယ်။သမ္မတ ထရမ့်ကတော့ဒီငပြားစည်းဟာကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးမှာအပြောင်းအလဲဖြစ်လာနိုင်တဲ့ဈေးလို့ပြောခဲ့တာပါ။ဒါပေမဲ့အမေရိကန်ရဲ့အစားအစာနဲ့ဆေးဝါးစီမံကုလသမဂ္ဂဌာန FDA ကဒီဆေးကိုဗိုင်းရပ်စ်ကူးဖို့အတိမပြုထားတာကြောင့်သူကဒီဆေးကိုအသုံးပြုဖို့အယုံကြည်မရှိဘဲအရေးစွန်မီမသုံးဖို့ဆုံးဖြတ်ခဲ့တယ်လို့အမေရိကန်စစ်တပ်ရဲ့လူမှုဆက်ဆံရေးအရာရှိဂျော်မန်လီကပြောပါတယ
် I have a sibling who is a hugeTrump's
ကျွန်တော်တို့ကိုကြီးကျယ်ထောက်ခံတဲ့ဒီမှာတယောက်ကျွန်တော်မှရှိပါတယ်ကျွန်တော်နေမကောင်းဖြစ်ပြီးပထမဆုံးကြေစကားပြောကြတယ်ကျွန်တော်မှကိုဗစ်ကူးခံထားရတယ်ဆိုတော့ပြောဒီပါလုံးပြီးဖိုင်ဆောက်ဆီကလိုရိုကွင်းနဲ့ကူးလို့ပြောတယ်ဒီစားကမိသားစုရဲ့မှာအကြီးအကျယ်တော့ကူးစီကြတာပါအဲကြောင့်လဲဆိုတော့ဒီစီးကဗိုင်းရပ်စ်ကူးဖို့အတွက်စိတ်တန်ကြီးဆန်တာစစ်တီပြီးအတူပြုထားတာမဟုတ်ပါဘူ
းမယ်လီယာဇနီဟာဒီမက်သစ်လဲနယူးယောက်ကိုသွားပြီးတဲ့နောက်မှာဗိုင်းရပ်စ်ကူးစက်ခံခဲ့ရပြီးတော့အခုခါမှာတော့သူတို့နှစ်ယောက်လုံးလေပြန်ကောင်းနေကြပါပြီ။ American FDA ကတော့လူတွေကိုဆေးရုံကပေးတဲ့မဟုတ်တဲ့ဆေးတွေဒါမှမဟုတ်စမ်းသပ်အသုံးပြုဆေးမဟုတ်တာတွေကိုမသုံးကြဖို့ညွှန်ကြားထားပါတယ်။ AP ကနေကောက်ယူခဲ့တဲ့အဲ့ဒီစတက်မှာပဲ American နိုင်ငံသားတွေဟာ virus နဲ့ပတ်သက်ပြီးအင်ဂျီရောကနေထုတ်ပြန်တဲ့သတင်းတွေကိုမယုံတာကပိုများတယ်လို့ဆိုပါတယ်။ American 23ရာခိုင်နှုန်းကပဲဒီကာယောဂါနဲ့ပတ်သက်ပြီးသမားထောင်ကထုတ်ပြန်တဲ့သတင်းကိုယုံကြတာပါ။
It's worked unbelievably. It's a powerful drug.
ဒီစီးကဗိုင်းရပ်စ်ကူးရဲ့နေရာမှာအဝေါ်စရာကောင်းတော့အောင်လုပ်ဖြစ်ပါတယ်။အလုံးအစွမ်းတက်တဲ့ငပြားစီးဖြစ်ပြီးဗိုင်းရပ်စ်ကူးတဲ့နေရာမှာအလုံးဖြစ်တယ်ဆိုတဲ့လက္ခဏာတွေတွေ့နေရပါတယ
်။ Illinois ပြည်နယ် Belleville မြို့ကအသက်62နှစ်ရှိဖြစ်တဲ့ Deborah Mice ဟာအာရုံကြောနဲ့ဆိုင်တဲ့ဝေနာအတော်များများကိုခံစားနေရတာဖြစ်ပြီးတကယ်လို့သူ့ကိုယ်သာကိုရိုနာဗိုင်းရပ်စ်ကူးစက်ခံမယ်ဆိုရင်တော့သူ့အတွက်အတော်လေးကိုအန္တရာယ်ဖြစ်လာစေမှာပါ။သူ့ရဲ့ကျန်းမာရေးကိုတော့သားဖြစ်သူ Zach Stafford ကဆောင်ဆောင်နေတာဖြစ်သလိုကာယောဂနဲ့ပတ်သက်တဲ့သတင်းချက်လက်တွေကိုလည်းကူပေးနေတာဖြစ်ပါတယ
် I feel like the breathings and stuff I used to be
တင်းသာရှင်လင်းပွဲတွေဆိုရင်အရင်တုန်းကတော့အစဆုံးကြည့်ဖြစ်ပါတယ်အခုတော့မကြည့်ဖြစ်တော့ပါဘူးဒါကကျမရဲ့အစွဲပါဒါကိုကျမလည်းသိပါတယ်အဲ့ဒါကြည့်ပြီးသွားပြီဆိုရင်ထွက်လာပြီးဟိုဟာကြားလိုက်လားဒီဟာကြားလိုက်လားမေးလိမ့်ရှိပြီးတော့အဲ့ဒီခါကြာရင်သူကကျမကြားတဲ့ဟာတိုင်းအမှန်မဟုတ်တဲ့အကြောင်းနဲ့ဒီကြားတာတွေကိုချင့်ချိန်ယုံပြီးတော့မှတခြားသတင်းတွေကိုလည်းကြည့်ပါလို့ပြောလို့ရှိပါတယ်
AP ရဲ့လူမှုစစ်တမ်းကောက်ယူမှုအရတော့အမေရိကန်အများစုဟာကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်တဲ့သတင်းချက်လက်တွေကိုဆေးဘက်ဆိုင်ရာသတင်းရင်းမြစ်တွေကယူလေးရှိပြီးတော့ဒီထဲက66ရာခိုင်နှုန်းက ဆရာဝန်တွေနဲ့ဓမ္မရေးဆောင်ရှောက်မှုပေးနေတဲ့နေရာတွေကနေယူကြပြီးတော့68ရာခိုင်နှုန်းကတော့အမေရိကန်ရဲ့ယောဂကာကွယ်ထိန်းချုပ်ရေးဌာနကိုအားကိုးကြတာပါ
Our social distancing at home when we got stay at home orders
သူတို့ကအရင်မှာပဲနေပြီးအပြင်မှာတက်ပြီးပြောထားတဲ့အချိန်ကြောင့်တရားခေါက်ခေါက်ပေါ်နေမှုပြောထားချိန်မှာတော့သူကဘာကြီးပြောနေကြတယ်လဲဆိုတာကိုကြည့်ကြည့်ရပါမလဲဒီနိုင်ငံမှာကနိုင်ငံကြီးကကိုတော့ကိုလဲတော်ကြီးသူ့ရဲ့အစွဲတွေမပေါ့ညံ့နေနေသူချိန်ဒီပိုင်းကြီးကစံကတ်ထားတဲ့အချက်တွေကိုပဲကြည့
်ကမ္ဘာနိုင်ငံအသီးသီးကတော့အခုခါမှာကိုဗစ် -19 ရောဂါကာကွယ်ဆေးထုတ်လွှင့်နိုင်ဖို့အတွက်ကိုအပူတပြင်းနဲ့ကျိုးပန်းလှုပ်ဆောင်နေကြပါတယ်ခင်ဗျာ
ရခိုင်နယ်ပိုင်းမှာတိုက်ပွဲတွေကြောင့်နေရဆုံးခါထွက်ပြေးလာကြတဲ့ဆေးရှောင်ရေအတွက်ဟာအစိုးရစီရင်နေရဖက်ဖွေးစုတွေကောက်ခံရထားတဲ့စီရင်ကွာဟနေတဲ့ကြောင်းပြောပြပါမယ်ကျွန်တော်တက်နိုင်ပါရခိုင်နယ်ပိုင်းမှာတိုက်ပွဲတွေကြောင့်နေရဆုံးခါထွက်ပြေးလာကြတဲ့ဆေးရှောင်ဥယျာဟာ3,600ကျော်တိရှိလာတယ်လို့ဆေးရှောင်တွေကိုစီရင်ကောက်ယူနေတယ်ရခိုင်တိုင်းသားမျိုးနွယ်စုများစီရင် REC ကဒီကနေ့မှထုတ်ပြန်ထားပါတယ်အခုလို REC ကထုတ်ပြန်ထားပေမဲ့လည်းအစိုးရရဲ့စီရင်မှာတော့ April 27ရက်နေ့ထိဆေးရှောင်ဥယျာ8,000လောက်သာရှိနေတာပါအခုလိုရဖဲဖွေးစည်းတွေရဲ့စီရင်နဲ့အစိုးရရဲ့စီရင်ရန်ကိုကွာဟနေတာနဲ့ပတ်သက်ပြီးရခိုင်ပြည်နယ်တဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုဦးစီးဌာနကဦးစီးရရှိဦးရင်မင်းဦးကအခုလိုပြောပါတယ်
။အဲအကြောင်းကျွန်တော်တို့ကြတော့ဒါအဲ့ဒီရက်ကြီးကြီးပြပါတယ်ကနေအဲ့ဒီဆုံးနေအုပ်ချုပ်ရေးနေရာမှာခင်ဗျာအစင်းစင်းကလောက်လာတဲ့စီရင်တွေပေါ့နော်။အဲ့ဒါအဲ့ဒီရင်းသားတွေကိုစုထားတဲ့စီရင်တွေပေါ့။အော်ကွာချက်တွေကတော့ဒါရှိမှာပေါ့နော်။မီရင်နေသားနဲ့တကယ်ဟိုတိုက်ဝဲဖြစ်စဉ်ကနေ2018မြေပုံမှန်အဖြစ်စဉ်ဆိုရင်တော့ဒါဖိတ်ရှိပြီးတော့ဖြစ်နေတာပေါ့လို့ပါတယ်။ဒီအဆိုးတဲ့ပုံမှာမူတည်ပြီးတော့မှဒါအခုတော့လေတော့6,480လို့ဆိုပြီးတော့30ရင်းနေဒီကအေးမှာတော့ရတယ်။အကြောင်းအဓိကကဘာအဖြစ်နေကြလဲဆိုတော့ရဲဘေးပွင့်ကြီးတွေနေတဲ့တောက်ယူမှုပုံစံတွေဒီခရီးကနော်ဒီရဲဒီခေဦးတွေပေါ့နော်အရှင်းရှင်းတောက်ယူမှုပုံစံတွေအဲကောက်အဲ့ဒီပုံမှာတော်မှာဒီလိုပဲလားအခြားအကြောင်းအရာတွေရှိသလားဆိုတော့ကျွန်တော်လည်းအဲ့ဒါတော့မပြောချင်ဘူးနော်
အခိုင်အတန့်အတွင်းမှာရှိနေတဲ့ဆေးရှောင်တွေဟာလက်ရှိချိန်မှာအကြောင်းမျိုးမျိုးကြောင့်ကုညီမဲ့သူတွေနေပါလာတာကြောင့်ဆော့ဝဲနေရခက်ခဲတွေနဲ့ပုံပြီးတော့ကြုံတွေ့လာရတယ်လို့အခိုင်တိုင်းသားများမျိုးနွယ်စုစေယွန် REC ကပြောခွင့်ရကိုစောစောထွန်းကပြောပါတယ
်ဒီတကြိမ်ကာလမှာခီးသွေးပိတ်တဲ့နေရာတွေရှိတယ်ငါကုမီနဲ့ပတ်သက်ပြီးတော့ဒီလော့ဒ်ဒါန်ပုံစံမျိုးပေါ့နော်ဒီတက်လာမှုတွေမလုံးကြဖို့အိမ်မနေကြဖို့နှုတ်ဆောင်မှုတွေလုံးတဲ့ခါကျတော့တချို့ဒီကုညီပေးရဖွင့်တော်တော်များကတကြိမ်ကာလမှာဆိုတော့အကုန်လုံးဒီကိစ္စတွေကိုရေးဆိုင်တဲ့ခါကျတော့ဒီအပစ်တလားလုံးမှာအထောက်ပံ့ရရှိတဲ့အနေနဲ့အရင်ကုန်သေးတော့တယ်ဆိုတော့ဒီအနေထားကြောင့်စာဝန်တွေရေးကြတယ်အရင်တည်းတည်းအနေထားဖြစ်တော့ပါတော့နော်အဟုတ်တယ်ကဧပြီလအထိမှဆိုရင်တော့ကျွန်တော်တို့ဒီအတွင်းအချင်းဆိုလို့ရှိရင်တော့အဲဒီအကုန်လုံးဒီ6000ကျော်8000လောက်တော့တိုးတော့တာပါတော့
အစိုးရဘက်ကတော့2018ခုနှစ်စာပိုင်ကလေးကစစ်ဆောင်တွေနဲ့တိုက်ပွဲတွေတည်ဆုံထိခိုက်ကြရန်ရသူတွေကိုထောက်ပံ့လာခဲ့တာကြာသင်းပေါင်း3000ကျော်ရှိတော့ပြီလို့ရခိုင်ပြည်နယ်တဘာဝဒေသတွေစီမံခန့်ခွဲမှုဦးစီးဌာနကဦးစီးရရှိရေးမင်းဦးကအခုလိုပြောပါတယ်
အိမ်ပေါင်း3000ကျော်ပေါ့နော် 3,340 လောက်ရှိပြီတောက်ပံ့ပြည်စီရင်မှုသားမှာလူကြီးကတော့အသိန်း4,338ဦးတရှိရှိသွားတယ်ဟောတောက်ပံ့ခဲ့တဲ့သူရဲ့ပြင်းက
အစိုးရကကူညီထောက်ပံ့ခဲ့တဲ့လူကြီးရဲ့တသိန်းကျော်ဟာပြီးခဲ့တဲ့2018ကလေးကစတင်ပြီးကူညီခဲ့သူတွေဖြစ်ပြီးစစ်ဆောင်တွေအပြင်ထိခိုက်ဒဏ်ရာရသူတွေတည်ဆုံသူတွေနဲ့နေရပြန်သွားသူတွေပါဝင်တယ်လို့လက်ရှိအစိုးရစစ်ဆောင်စီရင်ထဲမှာမပါတော့တဲ့သူတွေလည်းပါဝင်တာပါစစ်ဆောင်စခန်းတွေမှာအပရီလကလေးကစတင်ပြီးတော့ပုံမှန်ပြနေတဲ့စာနယ်ရက်ခထောက်ပံ့မှုတွေမရှိတော့တဲ့အပြင်စစ်ဆောင်စခန်းတွေမှာရှိတဲ့ယာယီတေးတွေဟာလည်းပြိုကျလာနေပြီးမိုးစက်တင်ရွာသွန်းမှုတွေကြောင့်နေရာခက်ခဲတောက်သွင်းရေးပြဿနာတွေကိုရင်ဆိုင်နေရတာကြောင့်စစ်ဆောင်တွေအတွက်စိုးရိမ်ရတဲ့ရှင်နေတရဖြစ်လာတယ်လို့ REC ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရခိုင်ပြည်နယ်ဘက်ကတွင်ရာသားတွေခုလိုဘေးဒုက္ခရောက်တာရှိသလိုထိခိုက်ပျက်ဆုံးမှုတွေကြောင့်ရခိုင်ပြည်နယ်တွင်မှာဆေးရဇဝမှုတွေလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝမှုတွေထပ်ဖြစ်လာနေသလားဆိုပြီးကုလလူခွင့်ရေးကိုယ်စားလှယ်ကလည်းမေးခွန်းထုတ်ထားပါတယ်ကျွန်တော်တက်နိုင်ပါရခိုင်ပြည်နယ်ကနေတတိယပေးပို့နေတာပ
ါမလေးရှားနိုင်ငံကအဝင်မခံပဲပြန်မောင်းထုတ်လိုက်တဲ့ပင်လယ်ပြင်ထဲမှာမျောနေရတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုလူသားချင်းစာနာတဲ့အနေနဲ့မလေးရှားအစိုးရကခိုးလုံခွင့်ပေးတဲ့နယ်လို့Refugees International အဖွဲ့ကတောင်းဆိုလိုက်တဲ့အကြောင်းကိုတင်ပြခြင်းပါတယ်။ရာဂနန်းရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေဟာလေ၃ဆင်းနဲ့ပင်လယ်ပြင်ကိုဖြတ်ပြီးမလေးရှားနိုင်ငံကိုသွားရောက်ခဲ့ကြပေမဲ့မလေးရှားရေပိုင်နဲ့ထဲရောက်ချိန်မှာအာဏာပိုင်တွေကသူတို့ကိုအဝင်မခံဘဲတားဆီးနှင်ထုတ်လိုက်တာကြောင့်လေပေါ်ပါသွားတဲ့ရိုဟင်ဂျာဒုက္ခသည်တွေဟာပင်လယ်ပြင်ထဲမှာအသက်အန္တရာယ်နဲ့ရင်ဆိုင်နေရတယ်လို့ဒုက္ခသည်အရေးကူညီဆောင်ရွက်နေတဲ့ Refugee International RI အဖွဲ့ကပြောပါတယ်။အခုလိုပင်လယ်ပြင်ထဲပိတ်မိနေခြင်းမှာလူတချို့လေပေါ်တည်ဆုံနေရတာကြောင့်ဒီဒုက္ခသည်တွေကိုမလေးရှားအစိုးရအနေနဲ့ခိုလုံခွင့်ပေးတဲ့လို့ Refugees International ကတိုက်တွန်းကြောင်းအဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်ဒန်နီယယ်ဆူလီဗန်က VOA ကိုပြောပါတယ်
Bangladesh and Malaysia when there are people who are in dire conditions, they should be.
Malaysia asuya ne Bangladesh asuya riko chano ro tai donya nagaro. Ada di somu ani joniya de dilu riko time de wen wen baby kolong wen baby pshbara. Dilu ma malu be dekay ko soyan bo chini ne yin sai niya du riko time de wen makam be pian nin thau ni ra ha. Nengenaga san tamha chedi ne makam ni be yin ma ni se ya yau ta pshde lu. Arayan pwe pyo kun ya Mr. Sullivan pyo twa ra ba. ပင်လယ်ပြင်ရဲ့မျိုးနရတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုမလေးရှားအစိုးရကနှင်ထုတ်လိုက်ရုံနဲ့မကဘင်္ဂလားဒေ့ရှ်အစိုးရကလည်းပြန်လည်းမခံမဲ့ညှင်းဆန်နေတယ်လို့ RNA အဖွဲ့ရဲ့ကြေညာချက်မှာဖော်ပြပါရတယ်။ဒီတော့တွင်မလေးရှားနိုင်ငံတွင်ကလူမှုကွန်ရက်မီဒီယာတွေပေါ်မှာရိုဟင်ဂျာစန့်ကျင်ရေးနဲ့အမုန်းစကားကြီးရေးသားဖြန့်ဝေမှုအခုတလောပုံများလာတယ်လို့ RNA အဖွဲ့ကရေးပါတယ်။ဒါအပ င်လယ်ပြင်ခီးကိုထွက်လာရသူတွေဖြစ်တယ်လို့ဦးသိန်းစိန်အစိုးရလက်ထက်ဘူဒီရောင်မျိုးနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းလက်ဖြင့်လက်ရှိအမေရိကန်ပြည်ထောင်စုမှနေထိုင်ရင်းရိုဟင်ဂျာအရေးလှုပ်ဆောင်နေတဲ့ဦးရွှေမောင်ကပြောပါတယ်
ပင်လေမှာညောနေတဲ့ရိုဟင်ဂျာဒုက္ခသည်တွေရောခံမှန်းကြီး200လောက်ရှိတယ်။အဲ့ဒီထဲမှာ60ကျော်လို့တော့ဆုံးသွားတယ်လို့ကျွန်တော်တို့ကလေ့လာသိရှိရတယ်။ဒီဟာကလည်းမလေးရှားကမ်းမှာအကန့်မခံပဲနဲ့သူတို့ကိုပြန်ပြီးတော့မောင်းထုတ်လိုက်ကြလို့ကျွန်တော်သိရတယ်။ယနေ့အချိန်မှာတော့ပုံမှန်များလေးများနိုင်တယ်။သူတို့ရဲ့ကံကြမ္မာကမရေမရာတဲ့အချိန်မှာရှိနေတယ
်။ Refugees International အဖွဲ့ကနောက်ဆုံးရရှိတဲ့သတင်းအချက်အလက်တွေအရလေပေါ်တည်ဆုံးသူဒုက္ခသည်တရားဝန်ကျင်ရှိနေပြီလို့ RN အဖွဲ့ပြောခွင့်ရဒန်နီယယ်ဆူလီဗန်ကပြောပါတယ်မလေးရှားနဲ့ဘင်္ဂလားဒေ့ရှ်အစိုးရတွေကတော့ဒီရိုဟင်ဂျာတွေကိုသူတို့တိုင်းပြည်ထဲအဝင်မခံတာပြန်လည်မခံရတာတွေဟာလက်ရှိကမ္ဘာမှာဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ကဆိုးကြောင့်ဖြစ်တယ်ဆိုပြီးအကြောင်းပြချက်ပေးတယ်လို့ RN အဖွဲ့ကညာချက်မှာပြောဆိုပါတယ်နိုင်ငံတိုင်းလူလူမှာအစိုးရတွေကကိုဗစ် -19 ကာလအတွင်းအိမ်ပြန်မထွက်ကြဖို့တားဆီးထားခြင်းမျိုးမှာရိုဟင်ဂျာတွေကဘာကြောင့်ဒီပင်လယ်ခီးကိုတောင်းရောက်ခဲ့တယ်လေဆိုတာနဲ့ပတ်သက်ပြီးဦးရွှေမောင်ကအခုလိုသုံးသပ်ပါတယ
်သူတို့ကကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်တဲ့အချက်လက်တွေကဘာမှမသိရဘူးပြီးတော့နောက်တစ်ချက်ကလူမောင်ကိုတမားတွေရဲ့စီစဉ်ထားမှုပေါ်မှာသူတို့လာရတယ်ဆိုတော့ကျွန်တော်အထင်ပြောရရင်တော့လွန်ခဲ့တဲ့၅လ၃လလောက်ကသူတို့ကထွက်လာတာအဲ့ဒီအချိန်မှာတော့ဒီကိုရိုနာဗိုင်းရပ်စ်ရဲ့သတင်းတွေကတော့ဒီလောက်မဆိုးဝါးသေးဘူးလူမောင်ကိုတမားတွေကလည်းသူတို့ကတည်းကမပြောပြဘူးသူတို့ကဒီဒုက္ခပင်လေဝင်နေတဲ့လူတွေဆိုတော့လွရကျွရသွားကျင်တာဒါကြောင့်မလို့သူတို့ကရောက်လာတာ။ဟိုတမင်တည်တာနဲ့လာတယ်လို့ကျွန်တော်ယူဆပါဘူး
။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုမြန်မာအစိုးရကလက်မခံပယ်ချထားပြီးဘင်္ဂလားဒေ့ရှ်ဘက်ထွက်သွားကြတဲ့ဒုက္ခသည်တွေပြန်လည်လက်ခံရေးကိုဆောင်ရွက်ခဲ့တာမျိုးရှိပေမဲ့ပြန်လည်လက်ခံနေရချထားပြီးလုပ်ငန်းစဉ်တွေခုထိမအောင်မြင်သေးပါဘူး။ပြီးခဲ့တဲ့လတုန်းကတေစီပြေးထွက်သွားပြီးမှပြန်ရောက်လာတဲ့ရိုဟင်ဂျာ400လောက်ကိုဘင်္ဂလားဒေ့ရှ်အစိုးရကပြန်လက်ခံပြီးကွာရန်တင်းလုပ်ခဲ့ပေမဲ့သူတို့အားလုံးစီမှာကိုရိုနာဗိုင်းရပ်စ်မရှိခဲ့ဘူးလို့ RN အဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာကျွန်တော်ညံဝင်းအောင်ပ
ါဗရိတ်ကနေကတော့ကျန်းမာရေးဝန်ထမ်းတွေကိုဗစ်လူနာတွေရဲ့အသက်ကိုကယ်နိုင်ဖို့နိုင်ရင်မလတ်အလုပ်လုပ်နေကြပါတယ်အကာအကွယ်ပစ္စည်းတွေမလောက်ကြတာကြောင့်ရောဂါကူးမဲ့အန္တရာယ်အောက်မှာအချိန်ပိုကလည်းဆင်းနေကြရတာပါမီနီဆိုတာပြည်နယ်ကဆရာဝန်တယောက်သူ့ရဲ့လုပ်ဖို့ကံပဲဆရာဝန်တွေစိတ်သက်မကြအောင်ဘယ်လိုကူညီနေသလဲဆိုတဲ့သတင်းကိုပြောပြပါမယ်ဒေါက်တာအယ်ဗစ်ဖရန်ဆွာကစိတ်ရှင်စင်းတဲ့မျိုးလျင်စေးကိုရှာဖွေတွေ့ခဲ့တာပါသူကယခုဆရာဝန်လည်းဖြစ်တခြင်းလည်းအစိုးကောင်းသူတယောက်ဖြစ်ပါတယ
် This is Mayo Clinic and so we would
Sometimes we just need to see on the cool လုံးမှာစန္ဒီယာတွေအပြည့်ရှိပါတယ်။တခါတလေခဏတိုင်ပြီးစန္ဒီယာတီတချင်းဆိုကြတယ်။လူနာတွေအတွက်တချင်းဆိုပြပါတယ်။အခုတော့လူနာတွေတင်နာမှမရှိဘူး။ဂျူတီနာချင်းဆိုကျွန်တော်တို့ဒီလိုနည်းနဲ့ကြည့်ကြဆိုကြပါတယ်။ Francois ကအလုပ်တင်ဆရာဝန်ပါ။ငါးနဲ့အလုပ်တင်လုပ်နေရင်းနဲ့သူတချင်းဆိုတဲ့ဗီဒီယိုတွေကိုလူမှုမီဒီယာတွေမှာတင်နေတာနည်းနည်းလောက်ရှိပါပြီ။သူဂျော်နီနာမြတ် image တချင်းဆိုနေတာကိုလူတွေတော်တော်လေးအသေးစွဲ
This is the first time in a generation that we could all remember that the entire world is facing
ဒီကမ္ဘာလုံးဒီပြဿနာတစ်ခုလေးကိုပုံမြင်ဆိုင်နေရတာဒါပထမဆုံးမှာကမ္ဘာကယောဂကြီးကကမ္ဘာကြီးရပ်တော့ခလုတ်နှိပ်လိုက်တယ်လို့ပဲအရင်ကကမ္ဘာကြီးကကွဲနေတာတိုင်းပြည်တစ်ပြည်နဲ့တစ်ပြည်ကွဲပြီးနိုင်ငံရေးလူမျိုးရေးတွေနဲ့ကွဲနေကြအခုတော့ကျွန်တော်တို့တလီတဲ့စီးနေကြလူတွေလည်းအတူတူပဲရှိနေကြပြီ တခြားအမေရိကန်ကဆေးရုံတွေမှာလည်းဒီမေယိုဆေးရုံကိုကိုရိုနာဗိုင်းရပ်စ်လူနာတွေပုံအော်ရောက်လာကြသေးပေမဲ့အဆင်သင့်ပြင်ထားတယ်လို့ Francois ကပြောပါတယ
်You can only help someone with surgery so much. You can only do so much with medication.
You know, Rigo, Kwesik Bima, Siwari Bima, Kuta Bina Ngelu Kumyaru Nale Mama. Kita ga Siwa Miyong Nang Nang Diyari Thiyao, Kupi Nang Ngelu Chano Ga Nale Thawari. Siwa Ga Lugu Kupi Bhi, Kita Ga Ro Siko Kupi Nang Mare. Tuga, Eri Nimiyos Lungo Kuta Bina Ngelu Le, Dr. Francois Ga Pyo Mare.
I'm just privileged and honored to be in a position where I could help people with
အဲ့ဒီစီဝါနဲ့ရောဂီတာနဲ့ပါလူတွေကိုကူညီနိုင်တာကကျွန်တော်တို့တပန်းသားစီပါတယ်။ကိုယ်လည်းယူမိပါတယ်။ဒီကမ္ဘာလုံးကသူ့ရဲ့လှုပ်ဖော်ကံမဲ့ဆရာဝန်ကြီးစီကချိန်ဆတဲ့စကားတွေကိုလက်ခံရရှိနေပြီလို့လည်းဒေါက်တာဖရန်ဆွာကပြောပါတယ်။အလောက်ခွန်နဲ့သူတို့ဆရာဝန်ကြီးနေစဉ်တည်းအများကြုံတွေ့နေရတဲ့အထီးဒုက္ခဝမ်းနဲ့ဘွယ်ပတ်ဝန်းကျင်ကနေတချင်းတွေနဲ့ခဏတလုံးမြအောင်လုပ်ပေးလို့ဖြစ်ပါတယ်လို့ပြောပါတယ်။အနန္တဆင်ပြေဖို့တဲ့တဲ့ရင်ကိုပြောပြလာပါခင်ဗျကျွန်တော်ရမထမ
UAE အမေရိကန်တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့်VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
မင်္ဂလာပါရှင်။အခုဆက်ပြီးတော့မြို့သမီးကဏ္ဍကိုကျမခင်ယူထွေးကတင်ဆက်ပေးပါမယ်။ကမ္ဘာတစ်ဝက်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုပေါင်း3000ကျော်ရှိလာနေတာမှာဒီထဲက100ရာခိုင်နှုန်းလောက်ဟာဒီရောဂါတိုက်ဖျက်ရေးနဲ့ကာကွယ်ကုသရေးလုပ်ငန်းတွေမှာရှီတန်းကနေပါဝင်နေကြတဲ့ကျန်းမာရေးဝန်ထမ်းတွေဖြစ်ပြီးတော့ဒီထဲမှာမြို့သမီးတွေအများပြားပါပါတယ်။ကာကွယ်ဆေးရောကုထုံးပါမရှိသေးတဲ့ဒီရောဂါဆိုကြီးကုစီကိုအချိန်မရွေးကူးစက်လာနိုင်တဲ့အန္တရာယ်ကြားမှာပဲ။လူနာရီနဲ့နေစဉ်ထိတွေ့ပြီးလူသက်တွေကိုကယ်တင်နိုင်ဖို့အမျိုးသမီးချမ်းမာရေးဝန်ထမ်းတွေရှီတန်းကနေပါဝင်တာဝန်ထမ်းနေကြတာပါဒီလိုအမျိုးသမီးချမ်းမာရေးဝန်ထမ်းတွေပြောပြတဲ့သူတို့ရဲ့အတွေ့အကြုံတွေအခက်အခဲတွေဘယ်လိုခံယူချက်တွေနဲ့ဒီရောဂါဆိုးကြီးကိုကာကွယ်တိုက်ဖျက်ဖို့ကြိုးစားနေကြတယ်ဆိုတာတွေကိုဒီသတင်းသက်အမျိုးသမီးကဏ္ဍမှာစူးစီးတင်ပြပေးပါမယ်ရှင်ရှိတဲ့ကျန်းမာရေးဝန်ထမ်းတွေရဲ့90ရာခိုင်နှုန်းလောက်ဟာအမျိုးသမီးတွေဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့2019ခုနှစ်ကျန်းမာရေးလုံခြုံရေးဆိုင်ရာအစဉ်ကစားမှဖော်ပြထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေစတင်ဖြစ်ပွားခဲ့တဲ့တရုတ်နိုင်ငံမှာဆိုရင်တော့ကျန်းမာရေးဝန်ထမ်းတွေရဲ့90ရာခိုင်နှုန်းဟာအမျိုးသမီးတွေဖြစ်ပါတယ်။ဒီချက်တွေကိုကြည့်ရင်တော့လက်ရှိကမ္ဘာတဝန်းရင်ဆိုင်ရတဲ့ COVID-19 ရောဂါဆိုးကြီးကိုတိုက်ဖျက်ရမှာအမျိုးသမီးချမ်းသာရေးဝန်ထမ်းတွေအများအပြားရှီယန်ကနေပါဝင်နေတယ်ဆိုတာထင်ရှားပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံထားရတဲ့လူနာတွေကိုစောင့်ရှောက်ကုသပေးရတာဟာတခြားရောဂါဝေဒနာတွေကိုကုသပေးရတာနဲ့မတူပါဘူး။ကူးစက်ဖို့လွယ်ကူလွန်းလာမှုလူနာတွေထံကနေအချိန်မရွေးရောဂါကူးစက်ခံရနိုင်တဲ့အန္တရာယ်ရှိတယ်လို့ကိုကနေတဆင်ကိုယ့်ရဲ့မိသားစုတွေကိုလည်းရောဂါပြန့်သွားနိုင်ပါတယ်။ဒါကြောင့်ချမ်းသာရေးဝန်ထမ်းတွေအနေနဲ့အခုလိုအချိန်မျိုးမှာစီယောကိုပါပင်ပင်ပန်းပန်းအလုပ်လုပ်ကြရတယ်လို့မိသားစုတွေနဲ့တခြားခွဲပြီးတော့နေနေကြရတဲ့စေဝန်တန်းတွေလည်းရှိပါတယ်။ဒီထဲမှာတော့ Maryland ပြည်နယ် Frederick Memorial ဆေးရုံမှာလူနာတွေကိုကုသပေးနေတဲ့ Infectious Disease Care Center ကကူးစက်ရောဂါဆိုင်ရာအထူးကူဆရာဝန်ဒေါက်တာခိုင်စင်ဆန်းလေးပါပါတယ်။
ဘယ် patient เนี่ย positive ဖြစ်မယ်ဘယ် patient เนี่ย negative ဖြစ်မယ်မသိနိုင်တဲ့ခါကျတော့အဓိကတော့ကိုက patient တွေကိုဂရုစိုက်ရတာကဒါလုံးနေကြအလုံးမို့လို့ကိုကလုံးချင်ပေမဲ့လည်းကိုကနေတစ်ဆင့်အိမ်ကိုပြန်တယ်ပြီးတော့ကိုယ်မိသားစုကိုကူးမှာပေါ့နော်အဲ့လိုမျိုးကိုသိအရန်ပူခဲ့ရတာပေါ့သက်သာချင်းမှာတော့အဲ့ဒီလိုဖြစ်လာတဲ့ခါမှာပေါ့နော်အိမ်မှာပဲဆက်နေမလားအိမ်မှာကျတော့လည်းလူကြီးအဖေမင်းရရှိရဲအဖေကလည်းအဆုတ်မကောင်းပေါ့နော်ကလေးလေးကလည်းငယ်သေးရဲငယ်လေးဆိုရင်တစ်နှစ်ပေါ့ အကြီးလေးဆိုရင်နှစ်နှစ်ခွဲပဲရှိသေးတယ်အဲ့တော့ပါဘာဘာကစဉ်းစားပြီးဒီချိန်မှာပေါ်တော့ဗောနော်ကိုနည်းနည်းလေးခဏခွဲနေလိုက်ကောင်းမယ်အဲ့လိုမျိုးသုံးဆက်တာဗောနော
်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရတဲ့လူနာအများအပြားကိုကုသမှုပေးနေတဲ့ဗြိတိန်နိုင်ငံတောင်ပိုင်းဘွန်မော့စ်မျိုး Royal Bournemouth စေယုံကသူနာပြုဝန်ထမ်း Amy Curtis ဆိုရင်လဲကိုရိုင်းကအသက်ရှူလမ်းကြောင်းဆိုင်ရာယောဂရှိတဲ့သူပါဒါပေမဲ့လည်းအခုလိုချိန်ပြိုမှာကိုကိုကိုပိုကယူဆိုင်ပြီးတော့လူနာတွေအတွက်အကောင်းဆုံးတာဝန်ကျေရှင်တယ်လို့သူကပြောပါတယ
် I have asthma so it is scary but we sort of have a duty
ကျမမှာဗန်းနာရေးချက်ယောဂဆိုတော့ဒီချိန်မှာကြောက်ရပါတယ်ဒါပေမဲ့လူနာတွေအတွက်ပြည်သူဆောင်ရှောက်ဖို့ကျမတို့မှာတာဝန်ရှိပါတယ်ဒါကြောင့်ကိုကျမရဲ့အတွက်လည်းကယူဆိုင်ရင်လူနာတွေကိုပြည်သူဆောင်ရှောက်နိုင်အောင်လုပ်ရပါတယ်ခုချိန်မှာမကြောက်ပါဘူးလို့တော့ကျမလည်းညာမပြောပါဘူးကျမကြောက်ပါတယ်
အမီကာတစ်လိုပဲလူနာရီရဲ့ချမ်းမာရေးကိုအတိတ်ကဦးစားပေးတာဝန်ထမ်းနေကြတဲ့အမျိုးသမီးစေဝန်တန်းတွေအများအပြားရှိနေကြပါချမ်းမာရေးစေဝန်တန်းတယောက်အနေနဲ့အခုလိုအချိန်မျိုးမှာလူနာရီတက်တာပျောက်ကင်းရေးကိုသာအတိတ်ကအာရုံထားလှုပ်ရှားသူတွေဖြစ်တယ်လို့မေလန်ပြည်နယ်မောင်ဂိုမာရီဟော့စပစ်ပြုစုဆောင်ရှောက်ရေးကေဟာမှာတာဝန်ထမ်းနေတဲ့အကြီးရန်သူနာပြုမဝဝမော်ကပြောပါတယ
်နာပြုဆိုတဲ့အခါကျတော့နာကျင်နေတဲ့လူနာရီကိုပြည်သူဆောက်ရှောက်ဖို့ဆိုရဲခံယူချက်ကိုအဓိကထားလိုက်တဲ့အခါကျတော့အခုခုနိုင်မှလည်းသိရဲကိုအချိန်မရွေးဖြစ်လာနိုင်နေဒီယောဂပိုးတွေကဒီထဲမှာရှိနေတယ်ခုပြတ်နိုင်နေဆိုရဲဥစ္စာကြီးဟိုအဓိကမထားတော့ဘူးလေနာကျင်နေတဲ့လူနာကြီးကိုပြည်သူဆောက်ရှောက်ဖို့ဆိုရဲဥစ္စာဒါလေအဓိကထားပြီးတော့လုပ်ဖြစ်တာပေါ့နော်
ကူးစက်သူလူနာတွေများလွန်လာတဲ့အခုအချိန်မှာစေဝန်တန်းတွေအတွက်စေဝါကုသတဲ့နေရာမှာစေဝါထောက်ကူပစ္စည်းကိရိယာတွေအလုံးလောက်မရှိတာလူနာတွေများလွန်လာကြမလို့ဝန်ထမ်းအင်အားမနိုင်မနှင်းဖြစ်ရတာတွေအပြင်စံမရည်ဝန်ထမ်းတွေအတွက်ယောဂကူးစက်မှုကနေကာကွယ်ပေးနိုင်တဲ့ PPE ဝတ်စုံမလုံလောက်တာတွေကြားမှာဒီစံမရည်ဝန်ထမ်းတွေပြင်ပပန်းပန်းနဲ့တာဝန်ထမ်းနေကြတာပါဒါကြောင့်ကျန်းမာရေးဝန်ထမ်းတွေဟာဒီယောဂကူးစက်ခံရဖို့အတွက်အလွယ်ကူဆုံးသူတွေဖြစ်တဲ့ဆိုတော့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ဥရောပဒေသဆိုင်ရာညွှန်ကြားရေးမှူးဒေါက်တာဟန်စ်ကလုချ်ကမကြာခင်တုန်းက WHO ရဲ့သတင်းစာရှင်းလင်းပွဲတစ်ခုမှာပြောကြားခဲ့ပါတယ
် From available reports we also know that 1 out 10 infections are in healthcare workers.
ကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူ၁၀ယောက်မှ၁ယောက်ကကျန်းမာရေးဝန်ထမ်းတွေဖြစ်တယ်ဆိုတာအစိုးရခံစားတွေကနေကျွန်တော်တို့သိရပါတယ်။အခုချိန်မှာတီးခြားခွဲပြီးတော့ယောဂအခြေအနေစောင့်ကြည့်နေရတဲ့ကျန်းမာရေးဝန်ထမ်းတွေကလည်းအတော်များများရှိနေတာကြောင့်ယောဂကာကွယ်ကုသရေးလုပ်ငန်းတွေမှာဝန်ထမ်းအင်အားထိခိုက်မှုတွေဖြစ်လာရပါတယ်။ဒီအခြေအနေကကျွန်တော်တို့အားလုံးအတွက်စိုးရိမ်စရာပါ
။ဒါကြောင့်မလို့အခုလိုအချိန်မှာကျန်းမာရေးဝန်ထမ်းတွေကိုကာကွယ်ပေးဖို့အရေးကြီးတယ်ဆိုတာကိုလည်းဒေါက်တာဟန်စ်ကလုချ်ကအလေးအနက်ထားပြောပါတယ်။သိမိကြထားပြီးသားလူတွေလိုဖြစ်နေတဲ့နောက်ဆုံးအဆင့်တက်ကြီးလူနာတွေကိုမှပြုစုဆောက်ရှောက်ပေးနေတဲ့မဝဝမော်ကတော့တကယ်လို့အလုပ်လုပ်ရင်းနဲ့သူ့ကိုဒီယောဂကူးစက်လာခဲ့ရင်လေဒါကိုချက်ချက်ခံနိုင်ဖို့အတွက်ပြင်ဆင်ထားတယ်လို့ယောဂကူးစက်ခံရပြီးပျောက်ကင်းသွားသူတယောက်ရဲ့သွေးရည်ကြီးနဲ့တခြားလူနာတွေကိုကုသပေးနေတဲ့အခုနောက်ဆုံးပေါ်နီးနဲ့သူလည်းပါဝင်ကူညီနိုင်တဲ့သူဖြစ်ချင်ပါတယ်လို့ပြောပါတယ်
။အတကြီးကိုကဖြစ်နေဆိုရင်တော့မှဖြစ်လိုက်ရဲ့အဲ့ဒါပဲဆူတောင်းတာပေါ့နော်အဲ့ဒါဖြစ်မဲ့ဆိုတော့မှဖြစ်အဲ့ဒါပဲအဲ့ဖြစ်တဲ့ဥစ္စာကတော့ပြန်ပြီးတော့ကောင်းလာခြင်းလေအဲ့ကြံကောင်းလာပြီဆိုလို့ရှိရင်အခုနောက်ပိုင်းမှာ treatment တစ်ခုကြည့်တာကဒီ antibody ပေါ့နော်ဒီ virus ကခန္ဓာကိုယ်ရောက်တယ်ဆိုလို့ရှိရင်သူက foreign object အနေနဲ့ antigen အနေနဲ့ရှိတယ်ဆိုလို့ရှိရင်ခန္ဓာကိုယ်ရဲ့ကိုယ်ခံစစ်သားတွေ antibody တွေကထွက်လာပြီးတော့သူတို့တိုက်ပြီးရဲ့အဲ့လိုတိုက်ပြီးရဲ့အခါကျတော့ဒီယောဂဖြစ်ထားပြီးပြီဆိုလို့ရှိရင်ဒီယောဂဖြစ်ပြီးရဲ့လူတွေမှာဒီ antibody ဆိုရဲဟာရှိထားပြီးပြီအဲ့ဒါရှိတယ်ဆိုလို့ရှိရင်တွေးထဲမှာအဲ့ဒီ antibody တွေရှိတဲ့အတွက်အခုနောက်ပိုင်းမှာ convalescent plasma ဆိုရဲနလန်ထရဲ့တွေးရည်ကြီးပေါ့နော်အဲ့ဒီဥစ္စာကိုကိုကပြန်ပြီးတော့တူတန်းလို့ရတယ် donate လုပ်လို့ရတယ်အဲ့လိုတူတန်းပြီးတော့အခုယောဂဖြစ်နေတဲ့လူတွေကိုကုသမှုအပိုင်းမှာလုပ်ပေးရင်းနဲ့ကိုကနေပြီးတော့တစ်ဆင့်ပြန်ပြီးတော့လည်းကုညီနိုင်မှာဖြစ်တယ်ပေါ့နော
်ဒီလိုခံယူချက်တွေနဲ့လူနာတွေကိုပြည့်စုံဆောက်ရှောက်ပေးနေတဲ့စေဝန်တန်းတွေကြောင့်ပဲယောဂကူးစက်ခံရပြီးတော့ပြန်လည်ကောင်းမွန်လာသူတွေလည်းအများအပြားရှိပါတယ်ဒါကြောင့်အခုလိုအချိန်မျိုးမှာအမျိုးသမီးတွေအများစုပါဝင်တဲ့ကျန်းမာရေးဝန်ထမ်းတွေရဲ့အခမ်းအနားဟာတိတ်ကိုအရေးပါလာပါတယ်လို့မဝဝမောကပြောပါတယ
်ဒီကဘာလုံးကလူသားအလုံးဒုက္ခရောက်နေတဲ့အချိန်မှာအမျိုးသမီးတွေကလည်းနောက်တန်းနေရှိပါဘူးအမျိုးသမီးတွေကရှေ့တန်းနေပြီးတော့ရေရေဝုန်ဝုန်နဲ့ကိုရီယိုပင်ဖြစ်နေကြစားဖြစ်ရင်လည်း ဖြစ်ပါစေဆိုတဲ့ခံချက်တွေနဲ့ထားပြီးတော့ခြေလမ်းတွေတိုက်နေပါတယ်လို့
ကမ္ဘာ့ကျန်းမာရေးဝန်ထမ်းဥယျာဉ်ရဲ့အများစုဟာအမျိုးသမီးတွေဖြစ်တယ်ဆိုပေမဲ့လည်းဒီအမျိုးသမီးအများစုဟာအမျိုးသားတွေနဲ့နှိုင်းယှဉ်ရင်တော့ဥဆောင်မှုကဏ္ဍမှာပါဝင်မှုနည်းနေစေဖြစ်ပြီးအများစုကဝင်ငွေရရှိမှုနဲ့တဲ့လုပ်ငန်းနေရာတွေမှာလုပ်ကိုင်နေကြတာပါကျန်းမာရေးဆိုင်ရာအရေးပေါ်ကိန်းတွေဆောင်ရွက်မှုတွေဥဆောင်မှုကရချမှတ်တဲ့နေရာတွေမှာအမျိုးသားတွေသာအကြီးကျနေရာရကြပြီးတော့ကျန်းမာကွဲပြားမှုကြောင့်လုပ်ငန်းရာထူးနဲ့လူအားကလာစားခွာခြားတာတွေကိုကြုံနေရဆဲပဲလို့နိုင်ငံပေါင်း104နိုင်ငံကကျန်းမာရေးလုပ်ငန်းခွင်ဆိုင်ရာအခြေအနေတွေကိုလေ့လာသုံးထားတဲ့ WHO ရဲ့2019ခုနှစ်အစဉ်ကစားမှာထောက်ပြထားပါတယ်။ဒီကတော့လက်ရှိကိုရိုနာဗိုင်းရပ်စ်တိုက်ဖျက်မှုတွေအပါအဝင်ကမ္ဘာတစ်ပေါင်းကကျန်းမာရေးလုပ်ငန်းတွေမှာအမျိုးသမီးကျန်းမာရေးဝန်ထမ်းတွေရဲ့လှုပ်အားကတိတ်ကိုအရေးပါပြီးလေးစားဂုဏ်ယူစရာလည်းကောင်းပါတယ်လို့ဒေါက်တာခိုင်စင်ဆန်းကလည်းပြောပါတယ်။
ဒီကဥပမာအသင်းအဖြစ်ရေဆိုလို့ရှိရင်အမျိုးသမီးတွေများရယ်ပေါ့နော်အရင်တော့ကျွန်မထင်တာဒီလိုမျိုးဖြစ်လာလို့ရှိရင်သူတို့များတောက်ကြမလားပေါ့နော်ဒါပေမဲ့သူနာပြည့်ရေအဓိကပဲသူတို့က patient တွေရှိလို့ရှိရင် patient တွေက positive ဖြစ်ရင်သူတို့ကအဓိကဝင်ရတယ်သွားရတယ်တနည်းကပြုစုရတယ်ဒါရောသူကမငြင်းမယူအသေးစားလုပ်ပေးကြတယ်အဲ့ဒါတော့တော်တော်လေးကို respect ဖြစ်မိပါတယ်နော်အခုနောက်ပိုင်းလေ healthcare workers တွေကမှ COVID-19 ကူးရရများရဲ့အဲဒီမှာမှအတူတူတဲ့အမျိုးသမီး healthcare workers တွေကပုံများတဲ့အတွက်ကိုဒီယောဂါခံစားရတာလည်းအမျိုးသမီးတွေကပုံများရဲ့ပေါ့နော်ဒါပေမဲ့ဒါရီကိုလူလူရှုပြီးတော့တကယ်ဟိုပဲဒီ COVID patient တွေအတွက် volunteer လုပ်ပြီးတော့လုပ်ကြတဲ့အမျိုးသမီးတွေလည်းအများကြီးရှိပါတယ
်အခုလိုကိုရိုနာကပ်ပြီးကျင်ရတဲ့အချိန်မှာအမျိုးသမီးကျန်းမာရေးဝန်ထမ်းတွေအမျိုးသားတွေနဲ့တန်းတူရှေ့တန်းကနေပါဝင်နေတယ်ဆိုတာကတော့ငြင်းနိုင်မယ်မထင်ပါဘူးလူနာရီပေါ်ထားတဲ့သူတို့ရဲ့စေတနာနဲ့တာဝန်ယူမှုတာဝန်သိမှုတွေကလေးစားအသိမဲ့ပြုစီရပါမြန်မာနိုင်ငံကကိုဗစ် -19 ရောဂါကာကွယ်တားဆီးရေးနဲ့တိုက်ဖျက်ရေးလုပ်ငန်းတွေမှာလည်းအမျိုးသမီးကျန်းမာရေးဝန်ထမ်းတွေရှေ့တန်းကနေအများပြားပါဝင်နေပါတယ်ဒီလိုမြန်မာအမျိုးသမီးကျန်းမာရေးဝန်ထမ်းတွေရဲ့အထွေထွေတွေကိုတော့နောက်သတင်းမဲ့အမျိုးသမီးခန္ဓာမှာစူးစီးတင်ပြပေးပါမယ်အခုတော့ကျွန်မတို့ရဲ့သောတာရှင်တွေကိုရိုနာဗိုင်းရပ်စ်ကပ်ဘေးကြီးကနေကင်းလွတ်နိုင်ကြပါစီလို့ဆုတောင်းရင်းနဲ့ပဲဒီသတင်းမဲ့အမျိုးသမီးခန္ဓာကိုဒီမှာပဲရန်နာခွင့်ပြုပါရှင်။စမအခင်ပြုပါပါရှင
်။ American Congress လို့တော်ကစီးပွားရေးလုပ်ငန်းရှင်တွေအတွက်ထောက်ကူဖြစ်စေဖို့ရည်ရွယ်ပြီးဒေါ်လာ484ဘီလီယံရန်ငွေချပေးဖို့ဥပဒေပြဋ္ဌာန်းပေးခဲ့ပြီးတဲ့နောက်သမ္မတဒေါ်နယ်ထရမ့်ကဒီအစီအစဉ်ကိုဧပြီလ24ရက်နေ့ကလက်မှတ်ရေးထိုးအတည်ပြုလိုက်ပါတယ်။ဒီဥပဒေအရစီးပွားရေးလုပ်ငန်းရှင်နောက်ဒီအသေးစားစီးပွားရေးလုပ်ငန်းရှင်တွေအနေနဲ့အစိုးရစီကငွေဘယ်လိုချေယူနိုင်မလဲ။ဘယ်လိုအထောက်ပံ့ရနိုင်မလဲဆိုတာတွေကို HNJC in နဲ့အခွန်ဝန်ဆောင်မှုဌာနကမနေ့နေ့လင်ကိုကျွန်တော်အောင်ကတူတဆုံးတဲ့အမေရိကန်တခွင်အစီအစဉ်ကနေဆက်သွယ်မေးမြန်းတင်ပြပေးထားပါတယ်။မလာမနှင်းလူရေဒီလွန်ခဲ့တဲ့သတင်းပတ်ထဲမှာ American Congress လို့တော်နဲ့အဆိုရနေပြီးတော့ဒီ COVID-19 ကပ်ရောဂါကာလမှာပေါ့လေဟိုအခက်အခဲဖြစ်နေကြတဲ့စီးပွားရေးလုပ်ငန်းရှင်တွေရဲ့နောက်ဒီဆေးရုံတွေအတွက်ပတ်မိုးပေးဖို့ဟိုရံငွေချပေးပါတယ်အဲ့ဒီထဲမှာအသေးစားစီးပွားရေးလုပ်ငန်းရှင်တွေအတွက်ရောဘလောက်ပါဝင်ပါလဲဆိုတော့အဲ့ဒီအကြောင်းလေးကိုစပြီးတော့အရင်ရှင်းပြပေးပါလား
ဟုတ်ကဲ့အခုချပေးတဲ့ဟိုဘီလီယံ180ကျော်ထဲမှာဒီ PPP program လို့ခေါ်တဲ့ Payroll Protection Program ပေါ့နော်အဲ့ဒီလုံးဝတော့သူကဟို small business small and medium large business တွေသူက target လုပ်ပြီးတော့ရည်ရွယ်ပြီးတော့ budget ချပေးထားတာပေါ့လေအဲ့ဒါပြီးသွားလို့ရှင်နောက်ထပ် 60 million ဒီလုံးဝအရက်ခုနကကိုပြောတဲ့အသေးစားပေါ့ကျွန်တော်တို့အရက်စကားပြောမှဆိုရင်ဟိုကိုပိုင်းတစ်ပိုင်းတစ်နိုင်လုပ်နေတဲ့ business တွေအတွက်ပါအဲ့ဒီ business တွေကတော့ဟို payroll မရှိကြဘူးပေါ့နော်ဒီနိုင်ငံမှာကျွန်တော်တို့မြန်မာ community မှာရောတခြားဒီ minority community မှာရောသူက woman owner minority owner အဲ့ဒီ business owner တွေအတွက်ကိုစည်းစမ်းချပေးပါတယ်အဲ့ဒါကတော့ grant တွေအနေနဲ့ရောခုနပြောတဲ့ EID လို့ခေါ်တဲ့ဒီ disaster loan ပေါ့နော်အဲ့ဒီအတွက်ကိုစည်းစမ်း60 billion ထပ်ချပေးပါတယ်အဲ့တော့ small business or very small business တွေရနိုင်ပါတယ်ရှင်
ချင်းငွေမျိုးစားအကြောင်းတွေရဲ့နောက်ဒီချင်းငွေတွေကိုဘယ်လိုပုံစံမျိုးဟိုပြန်ပြီးတော့ပေးရမလဲဆိုတာကိုပြောပြပြအောင်
အော်ဟုတ်ကဲ့ရှင်ဒီချင်းကိုရတော့မျိုးစား၃မျိုးရှိပါတယ်အဲ့၃မျိုးမှာကျွန်တော်တို့အများဆုံးရှောက်လို့ရတာကတော့ဒီ payroll protection program PPP loan နဲ့ EIG ရ loan ပေါ့နော်အဲ့ဒီ disaster loan ပေါ့အဲ့ဒီ loan တွေရဲ့ဒီ terms and condition တွေရှိပါတယ် PPP loan ပေါ့ဆိုလို့ရှင်တော့ကိုရဲ့ interest rate က 1% 1% flat rate ပေါ့နော်သူရဲ့ terms ကတော့သူက6လအစိုင်းခံပေးမယ်ပြီးရင်ခုနပြန်ပေးရမလားမလားဆိုတဲ့အချက်ကတော့ payroll ရဲ့ 2.5% ကို 75% ထိကုန်းနာတစ်တောင်းဟိုလာတာပုံလဲဆိုရင်သူက2000ခွဲဆိုခဏထုတ်ချီးပေးလိုက်မယ်ထုတ်ချီးပေးလိုက်တယ်ဆိုရင်အဲ့2000ခွဲက2000ခွဲစလုံးတော့မဟုတ်2000ခွဲရဲ့85000ခိုင်နှုန်းကိုသူကပေးရောရှော့ပေးမယ်ပေါ့ဟိုပြန်ပေးစရာမလိုဘူးပေါ့အဲ့လိုမျိုးတော့ရေးသားထားတာကျမတို့ဖတ်အဲ EID ရဲ့လုံးကတော့ 3.75% ပေါ့နော်ဒါပေမဲ့သူကတော့ 30 years terms နဲ့သူချီးပေးမယ်ပေါ့ပြန်ပေးရမလားဆိုတော့အစောပိုင်းမှာပြည်နေမှာတော့သူကပြန်မပေးရဘူးလို့ပြောထားတယ်ပြန်ပေးရမလားပြန်ပေးရမလားမဟုတ်ဘူးလားဆိုတော့ကျွန်တော်စောင့်ကြည့်ရမှာပေါ့နော်ပြီးလို့ရှင်တော့ဟို express business loan ပေါ့ express business loan ကတော့သူကတော့ existing business loan ရှိတဲ့လူတွေဒီဘဏ်တွေကနေတဆင်ပေါ့နော် business loan small business loan ယူထားတဲ့လူတွေအတွက်အတည်တံ့ချင်းတွေထုတ်ပေးတာပေါ့သူကတော့ initial loan ကို2000ခွဲအထိသူက2000ခွဲကနေစပြီးပေးရပေါ့နော်အဲ့တော့အဲ့ဒါတော့ပြန်ပေးရမှာလားဆိုတော့အဲ့ဒါတော့ဂျင်းတည်ပြန်ပေးရမယ်သူရဲ့ interest rate ကလည်းများတယ် 6.5% နဲ့သူရဲ့ terms ကတော့ 7 years terms ပေါ့နော်အဲ့ဒါလေအားလုံးကတော့ခုနကချီးပေးတဲ့လုံးနေရာဘယ်ညမှာတုံးရမလဲဆိုခုနကအလုပ်သမားကရဲ့အဓိကတော့အလုပ်သမားလာစားပေါ့နော်အဲ့ဒါဆို unemployment နေမရှိတော့ဘူးပြီးရင်ဟိုဆိုင်ကန်းကားတွေမီတာကားတွေအဲ့ဒီ fixed expense တွေအတွက် business ရဲ့ fixed expense တွေအတွက်တုံးကအတုံးပြရမယ်လို့ရေးသားထားပါတယ်ဟုတ်ကဲ့ရှင
်ကျွန်တော်ဒီအမေရိကမှာဆိုလို့ရှိရင်ဟိုမြန်မာတွေတချို့ပေါ့နော်ဒီ grocery ဒီအစားအသောက်ရောင်းချတဲ့ဟိုဆိုင်မျိုးတွေလည်းဖွင့်ထားကြပါတယ်။နောက် sushi ဆိုင်ဖွင့်ကြတဲ့လူတွေလည်းရှိပါတယ်။ဆိုတော့အဲ့လိုဒီမိသားစုလိုက်ဝိုင်းလို့ဝိုင်းစားပေါ့လေ။ဟိုတီးကြအလုပ်သမားငှားမထားတဲ့သူတွေအတွက်ကြတော့ရောဟိုဒီငွေတွေကိုဘယ်လိုချေငှားလို့ရပါလဲ။နောက်ဒီလုံးဝအပြီးထောက်ပံ့ပေးတာမျိုးရောရှိပါလား။
โอเคအဲ့လိုကြရင်ဟိုဟိုမမ်းမန်ပေါ့ပေါ့နော်ကိုပိုင်စီးပွားရေးကိုမိသားစုရဲ့မှာပဲဒီပိုင်းတနိုင်လေးလုံနေတဲ့ဟာဆိုတော့ကိုပြောတဲ့ဟို grocery store ဖြစ်တာပဲဖြစ်ဖြစ်ဥမာအပြင်မြန်မာအများစုက sushi လုပ်ငန်းလုပ်ကြရဆိုတော့ကိုကကိုအမေဖေနဲ့ဟိုမိသားစုလေး sushi လုပ်နေကြတယ်ဒီဆိုင်လေးတစ်ဆိုင်နှစ်ဆိုင်လုပ်နေကြတယ်ဆိုတော့လူတွေကသူတို့အနေနဲ့ခုနပေရိုးလည်းမရှိတော့ပေရိုးဆိုတော့လုံသမားကိုလောက်ခလာစားပြန်ပေးတာပေါ့နော်လုံသမားကိုလောက်ခလာစားပြန်ပေးရဆိုတဲ့နေရာမှာကိုလည်းလုံသမားအနေနဲ့ business ဖွင့်လာပြီးကိုလည်းလုံသမားအနေနဲ့လောက်ခလာစားပြန်ပေးရရှိသလိုတခြားလူသစိမ်းကိုလည်းလောက်ခလာစားပေးရရှိအဲ့လိုပေးထားတဲ့လူကတော့ခုနကကျွန်မရှင်းပြတဲ့ PPP program ထဲမှာသူက apply လုပ်လို့ရပါတယ်အဲ့ဒီမှာ eligible ဖြစ်တယ်ပေါ့နော်သူတို့မှာအဲ့ loan program ကိုရှောက်ထားခွင့်ရှိအဲ့ကဲရွေးခုနကကိုပြောသလိုပေါ့မိသားစုတစ်ပိုင်းတစ်ပိုင်းလုပ်နေတယ်လစာကြီးလည်းပေးထားမှာမရှိဘူးသစိမ်းကြီးလည်းမရှိဘူးဆိုတော့ကိုကကိုပဲအမိသားစုဟိုစီးပွားရေးအနေနဲ့လုပ်နေရဆိုတဲ့လူတွေကတော့ခုနပြောတဲ့60 billion တို့ထပ်မံချပြီးတဲ့60 billion နဲ့မှာ grant အနေနဲ့ရော small business owner အနေနဲ့ရော self employed owner တွေ business owner တွေအနေနဲ့ရောရှောက်လို့ရပါရှင
်ဟုတ်ဟုတ်ဘယ်လိုရှောက်ရပါလဲဟိုဘယ်ပုံမှန်နည်းရှောက်ရဲဆိုတဲ့အကြောင်းလေးပြပြပြအောင်
ဒီ loan တွေဒီ small business loan တွေကိုရှောက်မယ်ဆိုရင်တော့ကျမတို့ sba.gov ဆိုတဲ့ website government website မှာတိုက်ရိုက်ရှောက်ရှောက်ထားနိုင်တယ်လို့ကိုနဲ့အဆက်အသွယ်လုပ်နေတဲ့bank တွေ financial institution တွေမှာလည်းရှောက်ထားလို့ရပါတယ်ရှင
်ဆိုတော့ဟိုငွေချေးတဲ့အခါမှာရောဟိုဘယ်လိုအတိုင်းအတာနဲ့ဟိုချိပေးတာပါလဲ
ကိုကနာဟို PPP program မှာတော့သူကဒီလောက်ခလာစာရဲ့ 2.5% ပေါ့နော်ဥပမာဖြင့်လောက်သမားလာစာတစ်လောက်ကို1000ပေးရတယ်1000ပုံလေးလေးဆိုလို့ရှိရင်လောက်ခလာစာရဲ့ 2.5% ဆိုတော့သူက2000ခွဲရနိုင်တာပေါ့နော်အဲ့ဒါကိုရှောက်လိုက်တာနဲ့သူတို့ဟိုကနာအချက်လက်သူတို့တောင်းတဲ့အချက်လက်တွေရှိတာပေါ့ကိုရဲ့စာရွက်စာတမ်းတွေပြည့်စုံနေလေးဆိုလို့ရှိရင်တော့သူတို့ချပေးမယ်လို့ရေးထားပါတယ်ကျွန်တော်တို့ရှောက်ပေးထားတဲ့အစောပိုင်းကကျွန်တော်တို့ client တွေဆိုလို့ရှိရင်လည်းအတူတူနှစ်ပတ်မပြည့်ခင်မှာပဲပြီးခဲ့တဲ့ပထမ budget ကပုံသွားတယ်ဆိုတော့လေဟိုမရလိုက်ကြဘူးပေါ့နော်အခု budget အစ်ချပေးတဲ့ခါမှာတော့ရနိုင်တယ်ဆိုတော့ကျွန်တော်တို့တိုက်တွန်းအားပေးချင်ပါတယ်ရှောက်ကြဖို့အတွက်လေ
ဟုတ်ကဲ့မင်းလေးဟိုနောက်ဆုံးမိကောမှာဆိုတော့ဒီလိုရှောက်တဲ့ခါမှာရောကိုယ့်ဘက်ကနေပြီးတော့ဘယ်လိုအချက်လက်တွေကိုစူးစီးပြီးတော့တင်ပေးရပါလဲ
လိုအပ်တဲ့အချက်လက်တွေကတော့ကုနာ payroll protection program ဆိုလို့ရှိရင်ကိုယ့်ရဲ့ payroll ရှိလို့ရှိရမှာပေါ့နော်အဲ့တော့ payroll paperwork တွေတွဲပြီးတော့တင်ရမယ်အဲ့ဒါက2019ရဲ့payroll paperwork တွေနဲ့2020ပထမပတ်ပေါ့နော်ပထမ quarter အတွက် paperwork တွေတင်ရမယ်ပြီးရင်တော့တန်တဲ့ချက်လက်တွေကတော့ ဒီ business information တွေပေါ့เนาะ business owner information တွေပေါ့အခုနဟို grant တွေဒီ disaster လုံးလျှောက်မယ်ဆိုလို့ရှိရင်တော့အဓိကတော့သူတို့က business လည်းမရှိတာဟုတ်ကိုယ့်ဘက်ကိုတပိုင်းတိုင်းလောက်တဲ့အတွက် owner ရဲ့ information ပေါ့เนาะအဲ့ဒီချက်လက်တွေလည်းအဓိကလိုတာပါအဲ့တော့မိမိတို့အနေနဲ့ဟိုလျှောက်ထားမယ်ဆိုလို့ရှိရင်နီးစပ်ရာမှာအမြန်ဆုံးလျှောက်ဖို့လိုတိုက်တွန်းခြင်းလည်းအစမကုန်ဘူးပေါ့เนาะဘာဖြစ်လို့လဲဆိုရင်နီးစပ်ရာဆိုရင်ဘယ်လိုမျိုးလဲဆိုတော့ခုနကကိုယ်နဲ့အဆက်အသွယ်လုပ်နေတော့ဗန်ကြီးဒါမှမဟုတ်လို့ရှိရင်ဟို franchise တွေ franchise company တွေကလည်းသူတို့ paper work တွေပို့ပေးပါတယ် franchise company တွေကို franchise company တွေကတော့ပတ်စံထုတ်ပေးတာမဟုတ်ဘူးသူတို့ကတော့တစင်တင်ပေးတာပေါ့နော်သူတို့ကတော့စာရွက်တွေပို့ပေးရဲသူတို့ကလည်းတစင်လျှောက်ပြီးလေရဒါမှမဟုတ်လို့ရှိရင် sba.gov မှာ dash i လျှောက်ထားလို့ရပါတယ်ဟုတ်
ခုဆက်ပြီးပိတ်ပင်တဲ့ရည်ပညာကဏ္ဍကိုနားဆင်နေပါပြီ။ကျွန်မခင်ရသက်ကကဘာတဝါကိုရိုနာဗိုင်းရပ်စ်ကရောဂါခံစားနေရခြင်းမှာအပြည့်ပြည့်ဆိုင်ရာအာဂါဒါစခန်းကိုရောက်နေတဲ့အာဂါဒါရင်းမှုရဲ့အခြေအနေကိုသိရနာဆာအာဂါဒါစူးစမ်းရေးဌာနကဒေါက်တာဂရီတာအင်ကိုနေနဲ့ပြန်ကြည့်ပါမယ်။
လို့တဲ့ဒီတန်ရာအကတသခန်းမှာလွန်ခဲ့တဲ့နှစ်ပတ်လောက်ကအကတရင်ကို9ယောက်6ယောက်ရှိတဲ့အထက်ကနေပြီး3ယောက်ကကဘာမြေပြည်နေပြန်ပြန်ရောက်လာပါတယ်အဲ့ရုရှားအကတအေဂျင်စီကနေပြီးတော့မှဒုံးပြန်နဲ့သွားပြီးတော့ခေါ်လာခဲ့ပါတယ်အဲ့3ခုထဲမှာတဦးကအကတရင်ကိုသူကတော့အမျိုးသမီးပါခရစ်စတီနာကုတ်ဆိုတာအဲ့တော့အပြည့်ဆိုင်ရာအကတသခန်းထဲမှာအရင်တော့က6ယောက်9ယောက်ဆုံးတဲ့ဟာတော့အပြည့်လုပ်ကြပေါ့နော်ဒါ full participation ပေါ့နော်လုပ်နေတာဒါပေမဲ့ကျွန်တော်တို့ NASA ကောဥရောပအာဂါဒါစခန်းအာဂါဒါ agency တွေတော်တော်များများပိတ်ထားရတဲ့အတွက်ဒီအာဂါဒါစခန်းမှာလူအများကြီးထားပြီးတဲ့အခါကြလို့ရှင်သူတို့အလုပ်လုပ်ဖို့အတွက်ကအဆင်မပြေတော့ပါဒီမှာလဲလုံနိုင်တဲ့လူအင်အားအများကိုလျှော့ချလိုက်ရတဲ့အတွက်ဟိုမှာအဲ့ဒါတုံးဥပဲထားဖို့အစီအစဉ်ပြီးတော့မှဟိုပြန်ခေါ်လာတာပ
ါဒီပြန်လာတဲ့ခါမှာဒီအာဂါဒါရင်မှုတွေကဘာပေါ်မှာကျုံရတဲ့ကိုရိုနာဗိုင်းရပ်စ်ရောဂါပေါ့ပေါ့နော်။ဒါနဲ့ပတ်သက်ပြီးတော့ဒီရင်ဆိုင်နေအောင်ဟို NASA ကနေပြီးတော့ဘယ်လိုလုပ်ပေးပါလဲ
။စဖြစ်တာ January လလောက်မှာစဖြစ်တယ်ဆိုတာဒီတစ်ကွာလုံးကတည်ပြီလေ။ပြီးတဲ့အခါကျတော့ဒီအာဂါဒရင်ဘူးတွေ6ယောက်9ယောက်ထားလို့မဖြစ်တော့ဘူး။3ယောက်ပဲထားမယ်ဆိုပြန်ခေါ်လာရတော့မယ်။ခေါ်လာမယ့်အာဂါဒရင်ဘူးကလည်းမခေါ်လို့မဖြစ်ဘူး။ဟိုအမျိုးသမီးအာဂါဒရင်ဘူးဆိုလို့ရှိလို့ရှိရင်သူကဟိုအဲ့ဒီမှာတင်ထားတာလေဟိုကအဲ့ဒီဆိုင်အတာတာစခန်းထဲမှာလည်းရေပောင်း328ရက်ရှိပါပြီ။တော့ခေါ်ရရဲ့အတူဆိုလို့ရှိရင်အဲ့တော့သူပြန်ခေါ်ဖို့အတွက်အချိန်လေးရမယ်။ကျန်တဲ့နှစ်ဦးကလည်းပြန်လာမယ်ဆိုလို့ရှိရင်ခုမှ3ယောက်ပဲထားဖို့အတွက်စီစဉ်ထားပါတယ်။အဲ့တော့ဟိုဒီပြန်လာတယ်ပဲဆိုလို့ရှိလို့ဒီမှာသွားကြိုတဲ့လူတွေမှာယောဂလုံးဝရှိလို့မဖြစ်ဘူး။ဘာကြောင့်ခုမှရှိတဲ့ဟာဒီအာဂါဒါထဲမှာဖြစ်တဲ့ယောဂကိုခံအားကြတဲ့ယောဂတဘောအဲ့လိုမျိုးယောဂတွေကိုတကယ်ကိုသူတည်တနာလုပ်ခြင်းကိုခေါ်လာတဲ့အဟုအပြင်းအထွက်ခေါ်တဲ့လူတွေကယောဂဥသွားမှာဆိုလို့သူတို့ပါလုပ်ထားလဲဆိုတော့ဒီအသွားပြီးတော့ပြန်ခေါ်တဲ့အခွဲကိုသူကနှစ်လသုံးလလောက်တီးကြကွာရန်တင်းကိုလုပ်ထားရပါတယ်အဲ့ဒါသူတို့ကျန်းမာရေးအခြေအနေလုံးဝကောင်းနေဆိုတဲ့အခါကျတော့မှအဲရေကူးသုံးဦးပြန်လာတာဟိုသွားကြည့်ရပါတယ်ရုရှားနိုင်ငံရဲ့ကာဇက်စတန်ပြည်နယ်အဲ့ဒီမြက်ကင်းပြင်ကြီးထဲမှာပေါ့နော်အဲ့ဒီအကန်ဒါယာကြီးထဲမှာအာဂါဒရင်ကပြန်ဆင်းပါဆင်းတဲ့အခါကျတော့သွားကြည့်ရပါတယ်အကျိုးပြတာနဲ့အဲဒီအာဂါဒရင်ခု၃ယောက်စလုံးတယောက်ကတော့ရုရှားဖြစ်တဲ့အတွက်သူရဲ့ Star City ဆိုရဲအာဂါဒစခန်းကိုပြန်ပို့လိုက်ပါတယ်နောက်တစ်ယောက်ကတော့ဟိုကအီတလီယန်အာဂါဒရင်မှုဖြစ်တဲ့အတွက်သူရဲ့နောက်အမေရိကန်အာဂါဒရင်မှုဒုသမီးခရစ်စတီနာကိုချီတို့တော့ NASA ရဲ့လေမြန်နဲ့ဘာလင်ကိုခေါ်တော့ဘာလင်မှာခဏနားပြီးတဲ့အခါကျတော့အခုဒီဒေါက်တာကိုခရစ်စတီနာကိုချီကတော့ Houston မှာရှိတဲ့ Johnson Space Flight Center ကိုပြန်ရောက်နေပါပြီ။လားနဲ့ချီပြီးသူ့သူ့ဒေသနာလုပ်ပါဖြစ်တဲ့အတွက်အဲ့သူ့အတွက်ကိုတီးကြသူ့ဒေသနာလုပ်တဲ့နေရာမှာအဆောက်မှာကိုထားပြီးဟိုစီစဉ်ပေးထားပါတယ်။စပြီးတော့လည်းသူ့ဒေသနာလုပ်နေပါပြီ
။ဒီလူဟာဆိုလို့ရှိရင်ကဘာကြီးပေါ်မှာနေတာနဲ့အာကာသရဲ့နေတာနဲ့မတူဘူး။ပြောင်းလဲတာတွေအများကြီးရှိရလို့ပြောပါတယ်။ဆိုတော့ဒီအာကာသစခန်းထဲမှာနေတဲ့ဟိုအာကာသရင်မှုတွေကိုယ်ထဲမှာဒီကဘာကနေသွားထွက်သွားတဲ့ကမှာပြောင်းလဲပါတယ်ရှိလဲပြောပြပေးပါ
အဓိကတော့ပါလေဆိုကဘာဆွဲအလုံးဝမရှိတော့ဘူးအဲ့တော့လူတွေကလမ်းလျှောက်တရားမလို့တော့ဘူးအဲ့ဒါအပြင်အဲ့တခုကဒီကဘာလေတုရဲ့အပြင်မိုင်250တ 3-400 လောက်ရောက်သွားတဲ့နေရာဆိုတဲ့အခါကျတော့အပြင်မှာရှိတဲ့ cosmic radiation ဆိုတဲ့ဒရဝါရီရဲ့ဇီဝအန္တရာယ်ကိုလုံးဝဖြစ်စေတဲ့တိုင်းအောင်ရှိတယ်အများကြီးတက်ရောက်ပါတယ်အဲ့အနေမှာရောက်သွားတဲ့အခါကျလို့ရှိလို့ရှိရင်အဲ့ဒီနှစ်ခုကြာဇီဝပြောင်းလဲမှုတွေအများကြီးဖြစ်သွားတဲ့အတွက်ယောဂတွေပေါ်လာတာတွေ့ရပါတယ်အတိတ်ကပါလဲဆိုအယိုးပွားယောဂဘုံ density loss ဖြစ်သွားတာနောက်တစ်ခုကပါလဲဆိုတော့လူဖွဲ့တီးထားတာ90ရာခိုင်နှုန်းလောက်ကအရင်နဲ့ဖွဲ့တီးထားတာဟုတ်ကမ္ဘာဆွဲအားလုံးဝမရှိတဲ့နေရာလေးရောက်သွားတော့ဒီအရေးစီးဆင်းမှုကပြောင်းသွားတယ်ပြောင်းသွားတဲ့အတွက်ဥပအားဖြင့်နှလုံးသွေးလည်ပတ်မှုကအစသွေးလည်ပတ်တဲ့နှုန်းကအစအကုန်လုံးစပြောင်းသွားတယ်အရေးလည်ပတ်မှုရဲ့ PR ပြောင်းသွားတဲ့အတွက်အနှလုံးယောဂါလို့ဟာမျိုးစဖြစ်တာတွေ့ရပါတယ်အာဂတယင်မှုတွေမှာဒီအယိုးပွားယောဂါမေ့တာဒီအသက်ကြီးလာလို့ရှိရင်ဖြစ်တဲ့ Alzheimer disease ဆိုတာမျိုးပေါ့အဲအဲ့ဒါမျိုးနဲ့ပတ်သက်တဲ့ဟာPR ပြောင်းသွားတာကြောင့်မျက်လုံးထဲမှာရှိတဲ့မျက်လုံးအရည်မျက်လုံးအိမ်က PR ကပုံများလာတဲ့အတွက်အမြင်မကြည်လင်တာတွေအဲ့ဒါတွေဖြစ်တယ်နောက်တစ်ခုကအုတ်ခံအားတွေကျသွားပါတယ်အဲဘာကြောင့်အုတ်ခံအားကျသွားလဲဆိုတဲ့ဟာကိုအတိအကျပြောလို့မရသေးပါဘူးခုဒီသူတေသနာလို့တော့ရှိပါသေးတယ်အဲ့တော့ဒီလိုအုတ်ခံအားကျသွားခြင်းအပြင်အဲ့သွေးကင်ဆာဖြစ်ဖို့ဟာကိုတိုက်ဖြတ်ပေးနိုင်တဲ့ immune system ကျသွားတယ်ဆိုတာကိုတွေ့ရပါတယ်
ကျွန်တော် NASA ဆိုလို့ရှင်ဆေးတုပ်ဒေသတွေပဲအာကာသထဲမှာသွားလုပ်ပါတယ်။ COVID-19 နဲ့ပတ်သက်ပြီးတော့စမ်းသပ်မှုတွေကိုအာကာသထဲမှာလုပ်ဖို့အစီအစဉ်တွေများရှိပါလား
။ရှိပါတယ်။ရှိကိုရှိပါမယ်။ဘာလို့ဖြစ်တဲ့အခါကျတော့ဒီ Space Biology နဲ့ Space Medicine ပေါ့နော်။အာကာသဆေးတုပ်ဒေသအာကာသဇီဝဗေဒတုပ်ဒေသဖြစ်ပေါင်းများစွာရှိပါပြီ။ဒီတုပ်ဒေသလုပ်တာပါ။ကမ္ဘာဆွေရမဲ့တဲ့နေရာမှာဆေးပေါင်းစပ်မှုကပိုကောင်းပါတယ်။ဘာလို့ဖြစ်တဲ့အခါကျတော့ဒီသေးတွေစပေါင်းလာပြီး molecule တွေစပြီးတော့တစ်ခုနဲ့တစ်ခုတွဲလာပြီးဆိုလို့ဒီလိုကျရင်သူကသူ့ရဲ့သိပ်သီးစာများတဲ့အတွက်စေးပေါင်းဆက်နေတဲ့အချိန်မှာသူအရေးမှာအနေထိုင်သွားပါတယ်အာကာသစထန်းထဲမှာကျတော့ကမ္ဘာဆွေးရမရှိတဲ့အတွက်အနေမထိုင်တဲ့အတွက်စေးရပိုပြီးအစွမ်းချီပြီးတော့ပိုပြီးထက်မြက်တဲ့စေးပုံစံမျိုးတွေထွင်လို့ရပါတယ်ဟိုသူတည်ခံလောက်တာလည်းကြာပါပြီဒီဟာနဲ့ပတ်သက်ပြီးတော့ကိုရိုနာဗိုင်းရပ်စ်ကာကွယ်ဖို့အတွက်ကိုသူတည်ခံစေးသူတည်ခံနဲ့စေးဖို့စားဖို့အတွက်ကိုတော့သူတည်ခံလောက်ဖို့မကြာခင်စပြီးတော့စီစဉ်မှာဖြစ်ပါတယ်ဆိုတာသိကြပါတယ်
။ဒေါက်တာပရိသတ်ကိုဆွေးနွေးတဲ့ပရိသတ်ဆက်ပိုင်းနေတဲ့အခါမှာဒီမှာလည်းကျန်လာတယ်။ဒါကတော့ဖြစ်တဲ့ပြဿနာအခုဆက်ပြီးတရင်အချင်းချုပ်ကိုတင်ပြပေးပါပါ။ကိုရိုနာဗိုင်းရပ်စ်ကရောဂါအနေအထားမေလတရနေ့မှာကြာရောက်တဲ့နိုင်ငံတကာအလုံသမားတွေကိုကမ္ဘာတဝန်းခရိုင်းနှစ်တွေလို့မကျင်းပါနိုင်နေဖြစ်နေပါတယ်။နိုင်ငံအများပြားမှာနေအိမ်တွေမှာပဲနေဖို့အမိန့်တွေထုတ်ပြန်ထားတယ်လို့ခီးတော်တားမြစ်မှုတွေပါရှိနေတာကြောင့်အလုံသမားတွေကျင်းပမယ့်အဖွဲ့တွေကတခြားနည်းလမ်းတွေနဲ့ကျင်းပနေကြပါတယ်။စပိန်နိုင်ငံမှာတော့အပြင်ထွက်စုဝေးမှုကိုတရားရုံးတွေခွင့်မပြုကြတာမို့အလုံသမားသမဂ္ဂတွေကကွန်ပျူတာအွန်လိုင်းကနေပွဲတွေကိုကျင်းပကြပါတယ်။American ခြေဆိုင် John Hopkins တက္ကသိုလ်ရဲ့ထုတ်ပြန်ချက်အရတောက်ကြံနေမှာကမ္ဘာတစ်ထွားဒီယောဂအကူးဆက်ခံရသူက 3.3 သန်းကျော်နဲ့သေဆုံးရသူက 2,300 ကျော်ရှိနေပြီဖြစ်ပါတယ်။မေလ1ရက်နေ့မှာပဲ EU ဥရောပသမဂ္ဂကမြန်မာနိုင်ငံတွင် COVID-19 ကရဲ့ကြောင့်အလုပ်ပြုတ်ခဲ့ကြရတဲ့မြန်မာအလုပ်သမားတွေကိုငွေကြေးအကူအညီတွေစပြီးတော့ပေးနေပါပြီ။ပထမတုပ်ဖြစ်နေအထည်ချုပ်လုပ်ငန်းတွေကနေအလုပ်လက်မဲ့ဖြစ်ခဲ့ရသူ 3,000 ကိုအူကိုမြန်မာငွေ 9,000 ကျွန်းငွေသားအထောက်ပံ့ပေးတယ်လို့ EU ကပြောပါတယ်။ကမ္ဘာတလောကိုရိုနာဗိုင်းရပ်စ်ကာယောဂါကြောင့်လွန်ခဲ့တဲ့2လအတွင်းသတင်းသမားဓာစင်နဲ့ချီတည်ဆုံးခဲ့ရပြီးဒီယောဂါနဲ့ပတ်သက်တဲ့သတင်းရယူရမှာသူတို့ဟာကိုယ့်ကိုယ်ကိုမကူးဆက်အောင်အကကွယ်ကောင်းကောင်းမရှိတာကိုစိတ်မကောင်းစရာတွေ့ရတယ်လို့သတင်းလွတ်လပ်ခွင့်အဖွဲ့ကြီးကတောက်ချန်နေမှာပြောပါတယ်။မေလ3ရက်တနင်္ဂနွေမှာကြာရောက်မဲ့ World Press Freedom Day နိုင်ငံတကာသတင်းလွတ်လပ်ခွင့်နေ့မတိုင်ခင်PEC သတင်းသမားများအဖွဲ့ကကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပြီးသတင်းသမားအများပြားဟာဒီကာယောဂါဆိုင်ရာသတင်းရယူရမှာသူတို့ကိုယ်တိုင်အန္တရာယ်တွင်းနဲ့ရောက်သွားပြီးယောဂါအကူဆက်ခံရသူအများပြားရှိနေတယ်လို့ပြောပါတယ်။မော်ချလာတင်းရီကစပြီးနိုင်ငံပေါင်း23နိုင်ငံမှာသတင်းသမား55ဦးသေဆုံးခဲ့တာတွေ့ရတယ်လို့လည်းပြောပါတယ်။မလေးရှားနိုင်ငံမှာဒုက္ခသည်တွေနဲ့နိုင်ငံခြားသားအလုပ်သမားရာပေါင်းများစွာကိုနိုင်ငံတွင်းတရားမဝင်နေထိုင်တဲ့အကြောင်းပြချက်နဲ့မလေးရှားအာဏာပိုင်တွေကတောက်ကြံနေမှာဖန်ဆီထိမ့်သိမ့်လိုက်တယ်လို့လူခွင့်ရေးလှုပ်ရှားသူတွေကပြောပါတယ်။ဆင်ငင်းနဲ့မနှက်ခင်သတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့်
ဗီဝေးမြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါသောတာရှင်ပေါင်းဆက်ချမ်းသာကိုကျမ်းမာချပါစေဗီဝေးကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျမခင်ရက်သက်ပါ
This program has come to you from the Voice of America, Washington.